Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရ2024ခုနှစ်ဧပြီလ10ရက်ပုထုနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းထိုမီတာ24.58လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ Israel နဲ့အပြစ်ခရစရေးသဘောတူညီချက်ကိုလက်ခံဖို့ American က Hamas ကိုတိုက်တွန်းပါတယ်။ဥဒုယာတီဖောက်ပြန်မှုအကျိုးဆက်တွေကနေနိုင်ငံသားတွေကိုကာကွယ်ဖို့အစိုးရတွေမှတာဝန်ရှိတယ်လို့ဥရောပလူအခွင့်အရေးတရားရုံးကဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့မြန်မာလူအခွင့်အရေးဆုံးဖြတ်ချက်ဟာအခြေအမြစ်မရှိတဖက်သက်ဆွဆွဲချက်တွေဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကပယ်ချပါတယ
်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်ဆန္ဒရိတ်ခါပြက်လာတဲ့အကြောင်းအမေရိကန်မှာကိုဝင်ဖြစ်ချခွင့်အပေါ်သမ္မတဟောက်ဒေါ်နယ်ထရန့်ရဲ့သဘောထားညီပေါ်မှာကြောက်ကတ်ထုတ်ရောင်းချရတဲ့အခြေအနေဆက်တဲ့သတင်းဆောင်မတွေနဲ့အတူစိတ်ဝင်စားဖို့သတင်းဆောင်မတွေကိုဒီမိနစ်ခင်းမှာနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩစာယူကရိန်းပြန်မနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတီမောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင်။
အပြစ်ခတ်ရစရေးသဘောတူညီချက်ကိုလက်ခံမှုအမေရိကန်ကဟားမတ်စ်အဖွဲ့ကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။ဂါဇာမှာ6ပတ်အပြစ်ခတ်ရစပြီးဖမ်းဆီးထားတဲ့တစားကန်တရားကြောတဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းအချင်းသားယာချီလဲလဲအေးပါဝင်တဲ့အလို့လေးထားတဲ့မူကြမ်းကိုလွန်ခဲ့တဲ့ရက်သတ္တပတ်အကုန်ကအီဂျစ်နိုင်ငံကိုင်ရိုမြို့မှာဟားမတ်စ်အဖွဲ့ကိုပေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းထောက်တွေကိုဝါရှင်တန်ဒီစီမှာပြောပါတယ်။ဟားမတ်စ်ကသာအရသားတွေကြားပုံမနေပဲလည်းချခဲ့ပဲဆိုရင်လွန်ခဲ့တဲ့လအတော်ကြာကလေးကစစ်ပွဲကပြီးခဲ့မှာပါလို့ဘလင်ကန်ကဆိုပါတယ်။ရာဖာမျိုးကိုထိုးစစ်ဆေးဖို့ရက်သတ်မှတ်ပြီးပြီလို့အစ္စရေးဝန်ကြီးချုပ်နေသန်ယာဟုကတနင်္လာနေ့ကပြောခဲ့ပေးမယ်အရက်အတိအကျကိုတော့မပြောခဲ့ပါဘူး။ပါလက်စတိုင်းဒုက္ခသည်တွေတန်းချီခိုးလုံနေတဲ့ရာဖာမျိုးကိုတိုက်ခိုက်မှာကိုအမေရိကန်ကဆန့်ကျင်ထားပါတယ်။ဟားမတ်စ်ရဲ့လက်ကျန်တပ်တွေကိုတိုက်မဲ့တခြားနိလန်းတွေဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေနဲ့အစ္စရေးတာဝန်ရှိသူတွေလမ်းဘက်အပေါ်မှာတွေ့ဖို့ရှိတယ်လို့ဘလင်ကန်ကပြောပါတယ်။ဒီကြားထဲမှာတော့ရာဖာကိုအစ္စရေးကမတိုက်တော့ဘူးလို့ဘလင်ကန်ကယုံကြည်ထားပါတယ်။ဥရောပနဲ့အာရှမှာတရုတ်နဲ့ရုရှားတို့လုံခြုံရေးပုံပြီးပူးပေါင်းဆောင်ရွက်မယ်လို့ဘေကျင်းမှာဆွေးနွေးပြီးရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဒီကိစ္စပေါ်တခြားစိတ်ဝင်စားတဲ့သူတွေနဲ့လည်းဆွေးနွေးကြဖို့နိုင်ငံသဘောတူကြတယ်လို့မစ္စတာလာဗရော့ဖ်ကဆိုပါတယ်။ရုရှားမီဒီယာတွေမှာဖော်ပြချက်အရဆိုရင်တော့တရုတ်သမ္မတရှီကျင်းဖင်ရဲ့ခေါင်းဆောင်မှုအောက်မှာအောင်မြင်မှုနဲ့ဖွံ့ဖြိုးတိုးတက်ခဲ့တာတွေကိုမစ္စတာလာရော့ဖ်ကချီးကျူးပြောဆိုခဲ့တယ်လို့ဆိုပါတယ်။ယူကရိန်းနဲ့အာရှပစိဖိတ်ဒေသအခြေအနေတွေကိုတနင်္လာနေ့မှာမစ္စတာလာရော့ဖ်ကတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ဆွေးနွေးခဲ့ပါတယ်။မြောက်အတ္လန်တိတ်စစ်အေးမဟာမိတ်အဖွဲ့နေတိုးဟာရုရှားနဲ့တရုတ်နယ်မြေတွေထိလက်တံမရှိသင့်ဘူးလို့မစ္စတာဝန်ကြီးကပြောပါတယ်။မစ္စတာလာရော့ဖ်ရဲ့ခီးစင်ဟာအမေရိကန်ဗန်ဒါယီဝန်ကြီးဂျန်နက်ယက်စ်ရင်းလင်းရဲ့၄ရက်ကြာခီးစင်နဲ့လည်းတိုက်ဆိုင်နေပါတယ်အမျိုးသားလူကြုံရေးဆရာကိစ္စကိုတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးရမှာခက်ခဲခဲ့တယ်လို့မစ္စယဲလင်းကပြောပါတယ်ရုရှားကာကွယ်ရေးဆရာစက်မှုလုပ်ငန်းတွေအတွက်ပစ္စည်းတွေတရုတ်ကဆက်ပို့နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီယိုဘလင်ကင်ကပြီးခဲ့တဲ့အပတ်ကပြောခဲ့တာပါဥရုယာတီဖောက်ပြန်တာရဲ့အကျိုးဆက်တွေကနေကိုယ်နိုင်ငံသားတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပို့ပြီးကောင်းအောင်ကာကွယ်ရမယ်လို့ဥရောပရဲ့အမြင့်ဆုံးလူခွင့်ရေးတရားရုံးကအင်္ဂါနေ့မှာဆုံးဖြတ်လိုက်ပါတယ်ဆွေဇလာအစိုးရကိုနိုင်ငံသားအမျိုးသမီးတွေကတရားစွဲဆိုခဲ့ရမှာတရားရုံးကအမျိုးသမီးတွေကိုအနိုင်ပေးလိုက်တာပါဆွေဇလာနိုင်ငံဟာဥရုယာတီဖောက်ပြန်တာကိုတိုက်ဖြတ်ဖို့ပြက်ကွက်ခဲ့ပြီးဒဏ်ငွေအထက်လျှော့ချရေးရာထားသတ်မှတ်ချက်ကိုမဖြစ်စည်းနိုင်ခဲ့ဘူးလို့တရားရုံးကဆိုပါတယ်ဒီဆုံးဖြတ်ချက်ကယောပတ်တိုက်တလော့ခေရဲ့ရက်ခတ်သွားတော့မှဖြစ်ပါတယ်အလားတူအမှုနှုတ်မှုကိုတော့လုံထုံးလုံနည်းနဲ့မညီညွတ်တာကြောင့်တရားရုံးကပယ်ချခဲ့ပူပါတယ်ယောပတ်46နိုင်ငံမှာနောင်ဖြစ်လာမဲ့အလားတူတရားစွဲဆိုခြင်းပေအတွက်ဒီအမှုဟာညှို့ဆိုစဉ်းစားစရာဖြစ်လာပါလို့ဒီဆုံးဖြတ်ချက်ကအလဲပြောင်းဖြစ်ပါတယ်လို့ဇူရစ်တက်ကလောကဥရုယာတီဆရာကျွတ်ချီလူကိုရီနာဟယ်ရီကပြောပါတယ်ပြည်တွင်းတရားစွဲဆိုမှုတွေမှာတက်ကြွလှုပ်ရှားသူတွေကအနိုင်ရရှိသားတွေရှိခဲ့ပေမဲ့ဒီမှုဟာဥရုယာတီဖောက်ပြန်မှုပေါ်အစိုးရကိုင်းသွယ်ပုံနဲ့ပတ်တယ်လို့နိုင်ငံတကာတရားရုံးမှာပထမဦးဆုံးအနိုင်ရရှိခဲ့တဲ့အမှုလည်းဖြစ်ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ကီလိုဟတ်ဇ်12.13 MHz ိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘုဒုနဲ့မနဲ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ဒီမနက်စအခြေအနေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့ထိုင်းဆိုရအရေးပေါ်အစည်းအဝေးတက်ကိုအင်္ဂါနေ့ကကျင်းပခဲ့ပြီးတဲ့နောက်ဒီမနက်နိုင်ငံတွင်းအစိုးရအဖွဲ့အားလုံးနဲ့ဆွေးနွေးသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာပြည်တွင်းရေးကိုဝေရောက်ဆွတ်ဖက်တာမျိုးမလုပ်ဘဲကြားနေရည်တည်သွားမယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောပါတယ်။ထိုင်းနဲ့မြန်မာနယ်စပ်ကုန်သွယ်ရေးအဓိကမြို့ဖြစ်တဲ့မြောက်ပြည်ဒေသအတွင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ထိုင်းဆိုကအရေးပေါ်အစည်းအဝေးကိုခေါ်ယူခဲ့တာပါ။မြောက်ပြည်မြို့ဤသင်္ကန်းကြီးတော်ကဗျူဟာမှုပါဝင်တပ်ဖွဲ့နဲ့မိသားစု600ကျော်တို့လက်နက်ချပြီးတဲ့နောက်မြောက်ပြည်မြို့ဟာလည်းမတိမငြိမ်ဖြစ်လာပါတယ်။လက်တလောအဖြစ်မြောက်ပြည်မြို့တွင်မှငြိမ်သက်နေပေမဲ့မြို့တွင်မှစစ်ကောင်စီတပ်ဖွဲ့ဝင်တွေမတွေ့ရတော့သလိုမနေ့ကတော့ဌာနဆိုင်ရာနဲ့အုပ်ချုပ်ရေးယုံနယ်ပိတ်ထားတယ်လို့ဒေသခံသတင်းတွေကသိရပါတယ်။မြောက်ပြည်မြို့အခြေစိုက်စစ်ကောင်စီတပ်စခန်းကိုတော်လိုင်းရေးအဖွဲ့တွေကမနေ့ကတိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကလည်းမြို့ပြင်နေရာတချို့ကိုလေကြောင်းကတိုက်ခိုက်တာမျိုးရှိတယ်လို့သိရပါတယ်။အရှိတောင်တိုင်းစစ်ထောင်သားချုပ်တွင်ကို drone နဲ့တိုက်ခိုက်ခဲ့ပြီးထိခိုက်မှုတချို့ရှိတယ်လို့ရှာတူဝော်နီးပညာတပ်ဖွဲ့ Alpha Bets တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ဒီသတင်းနဲ့ပတ်သက်လို့ VOA ကသိကြအတိမပြုတ်နိုင်ပါဘူးကုလသမဂ္ဂလူခွင့်ရေးကောင်စီကထုတ်ပြန်ခဲ့တဲ့မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာအခြေမြစ်ရှိတစ်ပတ်သက်ဆွဆွဲချက်တွေဆိုပြီးမြန်မာစစ်ကောင်စီဘက်ကပယ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထုကိုယ်စားလှယ်ကိုမကြခင်ကခါခဲ့ရမှာလဲသူတို့ကိုတရားဝင်ဆက်သွယ်တည်ပေးတာမျိုးမရှိခဲ့ဘူးလို့လဲမြန်မာစစ်ကောင်စီနိုင်ငံသားရေးထတာက AB 6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ် AFP သတင်းတရမှာတော့အတိုက်ခံနဲ့ဆွေးနွေးညှိနှိုင်းဖို့ကုလသမဂ္ဂနဲ့အာဆီယံအဖွဲ့တွေကကြိုးပမ်းနေတာတွေပေါ်စစ်ကောင်စီဘက်ကဒေါသတီးတုံ့ပြန်ခဲ့တယ်လို့យေတာဖော်ပြပါတယ်စစ်ကောင်စီဘက်ကတော့နိုင်ငံတွင်းညီညာရေးလုပ်ငန်းစဉ်တွေဆက်လုပ်မယ်လို့ဆိုပေမဲ့လဲအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုအပြတ်ချေပုံမယ်လို့ကြုံဝါထားတာပါမြန်မာနိုင်ငံအတွင်းစိုးစိုးဝါဝါဆက်နေကြလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးပြီးခဲ့တဲ့ပတ်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်ပြည်တွင်းစစ်မှာလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့မြန်မာစစ်ကောင်စီကိုလေးစီမယောင်းချဖို့အတွက်လည်းကုလလူခွင့်ရေးကောင်စီဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်လူသားချင်းစာနာထောက်ထားရဲ့အကူအညီတွေပေါ်စစ်ကောင်စီကထိတ်ချုပ်ထားတာကြောင့်စစ်ပြေဒုက္ခတဲ့နှစ်တက်မှ၅တန်းရဲ့အခြေအနေပုံမဆိုးဝါးစေတယ်လို့လည်းကုလလူခွေကောင်စီကပြစ်တင်ဝေဖန်ခဲ့ပါတယ်အစ္စလာမ်ဆိုးရောက်ဖွဲ့ IS ကချိတ်ချောက်ထားပေမဲ့ဥရောပချန်ပီယံလိဘောလုံးပွဲတွေကိုအစီအစဉ်တိုင်းဆက်လက်ကျင်းပမယ်လို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကအင်္ဂါနေ့ကပြောလိုက်ပါတယ်ပြည်ထောင်နိုင်ငံပါရီမြို့စပိန်နိုင်ငံမက်ဒရစ်မြို့နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တွေမှာအင်္ဂါနဲ့ဗုဒ္ဓနေ့တွေမှာကျင်းပမဲ့ quarter final ပွဲတွေကိုတိုက်ခိုက်ဖို့ IS အဖွဲ့နဲ့ဆက်နေတဲ့မီဒီယာတခုကစော်ဩခဲ့တာပါပွဲစဉ်အားလုံးကိုသင့်ပြောတဲ့လုံခြုံရေးအစီအစဉ်တွေနဲ့ကျင်းပမှာဖြစ်တယ်လို့ UEFA ကသတင်းထုတ်ပြန်ပါတယ်မနေ့အင်္ဂါနေ့ကလန်ဒန်မှာ Arsenal နဲ့ Bayern Munich တို့ကစားခဲ့ရမှာ2ဂိုးစီမက်ဒရစ်မှာ Real Madrid နဲ့ Man City တို့ကစားခဲ့ရမှာ3ဂိုးစီတည်ကြခဲ့ပါတယ်
ဥတ္တမောင်တန်သတင်းနဲ့တင်ပြပေးခဲ့တာပါရှင်။အခုတော့မြန်မာဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်။ရခိုင်ပြည်နယ်ကဘူးသီးတောင်မောင်တော်နဲ့အမ်းမြို့နယ်တွင်မှစစ်ကောင်စီနဲ့ရခိုင်တပ်တော် AA ချာဒီကနေ့တည်းတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။အမ်းမြို့နယ်မှာဆိုရင်လဲလမ်းခီးတွေကိုနှစ်ဖက်အပြန်အလှန်ပိတ်ထားတာကြောင့်ဆက်နေရိတ်ခါတွေပြက်လက်နေတယ်လို့ဒေသခံတို့ကပြောကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နှမ်းလောင်ပြောပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မှာကြံရှင်းနေတဲ့စစ်ကောင်စီတပ်စခန်းတွေကိုရခိုင်တပ်တော် AA ကအချိန်အဟုန်မြင့်ထိုးစစ်ဆင်တိုက်ခိုက်နေပြီးပူတီတောင်မောင်တော်နဲ့အမ်းမြွနယ်တွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားဆဲဖြစ်တယ်လို့ရခိုင်အရေးကျွမ်းကျင်သူလွှတ်တော်ကိုစလဲဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါတယ
်။ဒီလိုပေါ့နော်ဟိုကပူတီတောင်မောင်တော်အဲ့အမ်းမြွနယ်အဲဒီဘက်မှာဆိုရင်အားပေါ့အဲ့အမ်းမြွနယ်ကတော့နိမ့်နိမ့်ဆန်ဆန်တိုက်ပွဲဖြစ်နေတယ်လို့အမ်းမြို့ရောဒီဘက်ကဝိုင်းထားတယ်ပြီးတော့ဒီဘက်မှာကစုကိုင်းအကုန်းနဲ့ဆင်းရဲပြူအကုန်းအဲတောင်းတောင်းပြူအကုန်းပေါ့အဲ့ဒီနှစ်ခုကိုတော့အမ်းမာနဲ့တိုက်ပွဲတွေအများကြီးဖြစ်နေတယ်အဲဆိုတော့အမ်းကတော့ဒီလိုဟိုမြို့စုံမြို့ဆားပေါ့အဲ့ဒီစခန်းလေးတွေတိုက်နေတယ်ပြီးတော့ပတ်ပတ်လေဝိုင်းထားတယ်အဲ့ဒါလေးတော့သတင်းကြားပါတယ်ဟုတ်ကဲ့
အမျိုးနယ်မှာရှိတဲ့စကခငါလက်အောက်ခံတော်ဟင်းတောင်ပြူဟာကုန်းကိုဒီလအတွင်းမှာပဲအေကအထက်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတခြားစခန်းငယ်တွေကိုလည်းထိုးစစ်ဆင်တိုက်ခိုက်နေတယ်လို့အေဖက်ကထုတ်ပြန်ထားပါတယ်တိုက်ပွဲပြင်းထန်နေတဲ့အမ်းမှာစစ်ကောင်စီတပ်ကလက်နက်ကြီးပစ်ခတ်တာတွေ၊လေကြောင်းပစ်ခတ်တာတွေနေတိုင်းရှိနေတာကြောင့်အမ်းဒေသခံတွေစိုးရိမ်နေကြရတယ်လို့လည်းဒေသခံအမျိုးသမီးတဦးကပြောပါတယ်
။ဟုတ်အမ်းလေးကတော့နေရင်ကြရပါလေ။ဘာလို့မြို့ဝါနေလှမ်းနှံပြစ်တာဆိုတော့လေ။အမင်းလေးနဲ့ပြန်မင်းလေးကရွာဖက်တွေကိုလည်းပြန်ပါလေ။တပ်ပွဲတပ်ဖြာလည်းပေါ့ဟုတ်တယ်ကို့ကို့ပစ်သားတွေကကို့ဖက်တွေကိုမြန်ကြမလား။ကို့အိမ်ကိုမြန်ကြလားမလား။အဲ့လိုမျိုးကြောက်ကြတာကြီး။ကြောက်ရင်လည်းပဲကြတယ်ရွာလေးလည်းကြွားတယ်အလုံးလေးနဲ့ဒီလေးကြကြရပါ
အမျိုးပေါ်မှာတော့လက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လို့စိုးရိမ်မှုတွေကြောင့်ဒေသခံတွေမြို့ပေါ်ဆွန့်ခွာသွားကြတာတွေရှိတယ်လို့တိုက်ပွဲဧရိယာအတွင်းကဒေသခံတွေလည်းဘေးလွတ်ရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့အမ်းမြုံနယ်မှာကုံစီစီးဆင်းမှုရပ်တန့်နေပြီးဒေသခံတွေကြားစားနပ်ရိက္ခာပြက်လက်တာတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်။နောက်ပြီးတော့ဒီဆွန့်ကုန်းတွေမှာလည်းဆမ်းမရှိပါကွာဆန်ကလေးလုံးလုံးကတော့လောက်ခေါင်းကြီးတစ်ခေါက်ကြီးပြည်ဒီပြည်နယ်ရဲ့ရောင်းအဲကန့်တန်တဲ့ရင်းနဲ့ဒီစင်ကြီးတုံးပြီးလုံးကြီးအဲရောင်းရောင်းပြီးရောင်းပြီးရင်တော့တစ်ခေါက်ပြီးနောက်တစ်ခေါက်ပဲဟုတ်တော့ကအဲဆန်ကုန်းကိုခါမဲ့တစ်ခါဟိုတစ်ခေါက်ပြန်လှုပ်ပေးတယ်လေအဲလိုပုံစံမျိုးသွားနေကြတာ
အမျိုးနယ်မှာပြည်ခရဲနှစ်အကုံပိုင်းလောက်ကတည်းကစစ်ကောင်စီဘက်ကကုံစီစီစင်းမှုတွေကန့်သတ်ထားရရှိတယ်လို့လက်ရှိမှာလဲအမ်ပဒံလန်ကိုလဲဧပြီလ၂ရက်နေ့ကစပြီးတော့အေအေဘက်ကအကန့်အသတ်မရှိပိတ်ပင်ထားပါတယ်။အခုလိုအမ်ပဒံလန်ကိုပိတ်လိုက်တာကြောင့်လဲအမ်မြုံနယ်အတွင်းစာနာရိတ်ခါတွေပိုကျတဲလာစီတယ်လို့အမ်ဒေတာခန်တို့ကပြောပါတယ်
။ဟုတ်ကဲ့မဟုတ်ဒီဆက်လာပဲပြောစစ်တပ်ကလမ်းပိတ်ခဲ့တဲ့ဆန်ကအဲ့လိုပဲဟိုအကန့်အသတ်နဲ့ဝယ်ပြီးတော့သွားနေရတယ်။အကန့်အသတ်နဲ့ရောင်းတယ်လို့အခုအမ်ပဒံလန်ကိုပိတ်တယ်ပြောတော့ကိုးစုသွားတယ်ပေါ့လေ။အစုံအမအဆောင်ဆာလုပ်အောင်ရှိ
အမ်ပဒံလန်းဆိုရာဟာရှခိုင်ပြည်နယ်နဲ့မကွေတိုင်းကိုဆက်သွယ်ထားတဲ့အထက်လမ်းတစ်ခုဖြစ်ပြီးတော့အဲ့ဒီလမ်းကနေစစ်ကောင်စီကအင်အားဖြည့်တင်တာတွေလက်နက်ခဲယံတည်ယူတာတွေနဲ့မိုင်းထောင်တာတွေကြောင့်အခုလိုရဲအကန့်အသတ်မရှိပိတ်လိုက်တာဖြစ်တယ်လို့ရှခိုင်တပ်တော်အေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှိခိုင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကတည်းကစစ်ကောင်စီကကုံလန်းရေလန်းတွေနဲ့ကုံစီစီးဆင်းမှုတွေအားလုံးကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေကြားစားနပ်ရိက္ခာရှာပွာလာသလိုစေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းအခက်အခဲတွေရှိနေပါတယ်တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူက3သိန်းကျော်ရှိနေပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ
်ထိုင်ဝမ်ကျွန်းမှာဧပြီလ3ရက်နေ့ကပြင်းအား 9.4 ရှိတဲ့ငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်ဒီကနေ့အချိန်ထိလည်းနောက်ဆက်တွဲငရင်ငယ်တွေဆက်လုံနေပြီးထိုင်ဝမ်ပြည်သူတွေခုချိန်ထိ16ချခန်းစားနေရဆဲပဲလို့ New Taipei မှာနေထိုင်သူမတ်တထဲဦးက VOA ကိုပြောပါတယ်ထိုင်ဝမ်ကငရင်တန်းခံရတဲ့အခြေအနေထိုင်ဝမ်ဆွေရရဲ့ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးကိုညံဝဲအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ဒီ April 3ရက်နေ့ရပေါ့နော်ကွာလျံဆိုရဲ့နေရာကိုတော့ဒီငလင်ကဗဟိုပြုတ်ပြီးတော့ဖြုတ်သွားခဲ့ပေါ့နော်အခုညီမနေနေတာကတော့ဒီ New Taipei City မှာပေါ့နော် New Taipei City ကကြတော့အဲ့နေ့က9.2လောက်ရှိတဲ့ငလင်တော့လှုပ်သွားတယ်ဒီ New Taipei City နဲ့ကွာလျံနေရာနည်းနည်းတော့လှမ်းတယ်ပေါ့နော်အဲဒါပေမဲ့ဒီညီမတို့ဘက်မှာလည်းဒီ9.2လောက်ဆိုတော့တော်တော်လေးတော့ပြင်းထန်တဲ့ဒီရိုက်ခတ်မှုတွေရောဖြစ်သွားခဲ့ပေါ့နော်ဆိုတော့အဓိကပြီးရင်ဒီနောက်ပိုင်းမှာတော့အခုချိန်ထိအဲဒီနေ့ချိန်ဖြစ်ကိုနည်းနည်းငလင်းငယ်လေးတွေထုတ်နေတာလေးရောရှိရရှင်ဟုတ်
ဆိုတော့ဒီ New Taipei City မှာ 9.2 လှုပ်တော့ပျက်စီးမှုတွေဘယ်လိုမျိုးရှိလဲခင်ဗျာ
ဟုတ်ကဲ့ရှင်အဲအခုလက်ရှိညီမဟိုပတ်ဝန်းကျင်ပေါ့နော်ညီမနေရဲ့ဒီပတ်ဝန်းကျင်နေထားရတော့အကြီးမားမားပျက်စီးမှုတော့မရှိဘူးပေါ့နော်ဒါပေမဲ့တချို့နေရာဥပမာဒီအိမ်အဟောင်းမှုဘာတို့တွေကတော့ဒီအိမ်နံရံအက်ကွဲတာတို့အဲပြီးလို့ရှိရင်အော်အဓိကဖြစ်သွားတာကတော့ဒီညီမတို့နေရဲ့နေရာရဲ့ဒီကျုံးဟော်ခရိုင်ပါကျုံးဟော်မြို့ပါပေါ့နော်ရှိတဲ့ဒီမိုးပြန်ရထားပေါ့နော်ဒီမိုးပြန်ရထားကတော့လမ်းလျှော်သွားတယ်အဲ့နေရာဒီ April 3ရက်နေ့ကပေါ့နော်လမ်းလျှော်သွားပြီးတော့ဒီရထားတွေရက်လိုက်ရတဲ့အနေအထားတွေဖြစ်သွားတယ်ပေါ့နော်ဆိုတော့အခုလက်ရှိဒီညီမတို့ပတ်ဝန်းကျင်မှာဆိုလဲဒီအိမ်အထက်မြင့်နေဆိုရင်တော့ဒီအိမ်အက်ကွဲတာတို့သူတို့ရှင်ဒီနံရံဒီနည်းနည်းပြိုကျတာတို့ပြီးဟိုအဲ့နေရာဖြစ်တဲ့နေ့ဆိုရှင်တော့ဒီညီမတို့ရဲ့ဒီဘီအိုတွေဘာတွေမှာတင်ထားတဲ့ဟာတွေအကုန်ပစ္စည်းတွေပြုတ်ကျတာမျိုးတွေတော့ဖြစ်သွားခဲ့တယ်ရှင်
ဆိုတော့ဒီပွားလျင်ဆိုတဲ့အဓိကငလျင်ဘဟုချက်မှလှုပ်တဲ့နေရာမှာကြတော့ဘယ်လိုမျိုးအပျက်စီးတွေအသေးအပြောက်တွေရှိတာသိရလဲခင်ဗျာ
ဟုတ်ကဲ့ရှင်အဲဒီပွားလျင်ဘက်မှာတော့အခုညီမတို့ဒီအတိမိတ်ဆွေစကားအရာတော့နောက်ဒီတည်င်းတွေအရာတော့ဒီလူတည်မှုဒီလူပြောက်ဆုံးမှုတွေလည်းရှိရပါတော့လူတည်တာတော့ခမန်းကြီး4ရောက်လောက်တော့အခုတည်တည်ထားတယ်ပေါ့နော်ဆိုတော့ဒီပျက်စီးမှုအနေနဲ့ကတော့အဓိကတောင်တွေပေါ့အပမာတောင်တွေပြီးလို့ရှင်ဒီကားလမ်းတွေပေါ့ဒီ highway လမ်းမတွေပေါ်ရတဲ့အတွက်ကြောင့်တော့ဒီတောင်မြေပြိုမှုတွေအများများရယ်ပြီးလို့ရှင်အဓိကတိုက်တွေပေါ့နော်တိုက်အငြိအီအစသူတို့ကပြိုကြတယ်ပေါ့ပြီးတော့အဓိကဒီလူတွေစိတ်ပိုင်းဆိုင်ရာအရာဆိုရင်တော့ဟိုထိုက်ပြီးမာတော်မတွေကိုတေးလှုပ်တယ်ဆိုတော့အဲခွားတဲ့ဘက်မှာနည်းနည်းဟို3လောက်ပေါ့နော်ဒီနေ့မနေ့ထိကိုတည်ရင်အရာတော့3လို့4လို့လောက်ရှိတဲ့ငလင်းလေးလှုပ်နေတယ်ပေါ့အဲ့ဒါကြောင့်တော့ဒီစိတ်ပိုင်းဆိုင်ရာအရာအဘကလူတွေကနည်းနည်းဟိုတောက်လျှောက်လှုပ်ပြီးတော့မူးတယ်သူတို့မူးတဲ့ခံစားမှုတွေခံစားရတယ်ပြီးလို့ရှင်ဟိုကြောက်လန့်မှုတွေပေါ့နော်ရှိရတဲ့ကြောင့်တချို့ဆိုရင်ဒီဘက်ထိုက်ပြီးဘက်ကိုပြန်လာပြောင်းနေမယ်ထိုက်ပြီးမှလာနေမယ်ဆိုတဲ့အဲတည်ရင်လေးကြားနေရပါတယ်ဟုတ်ဒီရထားလိုင်းနေရတော့အရင်ကဆိုရင်နည်းနည်းမြ мян ပြေးတယ်ဆိုရင်အခုနောက်ပိုင်းတော့ဖြည်းဖြည်းလေးပေါ့နော်ဟိုနည်းနည်း speed ကိုလျှော့ပြီးတော့ပြေးနေပြီးတောင်းချောက်ရထားပေါ်မှာလည်းဟိုသူတို့ဒီကလင်းတောင်းချောက်လှုပ်နေတာဖြစ်တဲ့အကြောင်းဟိုနည်းနည်းအချိန်လျှော့ပြီးတော့မောင်းပါမယ်ဆိုတော့ဒီလိုမျိုးကြီးညာချက်တည်တဲ့တောင်းချောက်ကြီးညာပြီးတော့ဒီရထားလိုင်းနေရတော့ပြေးဆွဲနေတယ်ဟိုရက်နေတာမျိုးတော့မရှိသေးဘူးရှင်အခုရှိတော့
တော့ဒီလိုငလင်းလှုပ်ပြီးတာနဲ့ထိုင်ဝမ်အစိုးရအနေနဲ့ပေါ့သူတို့အနေနဲ့ဒီကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာဟိုဘယ်လိုလှုပ်ဆောင်သွားမယ်ဆိုတဲ့ကြေညာချက်မျိုးရှိပါသလဲ
ဟုတ်အခုကအဓိကတော့ဟွာလျံဘက်မှာတော့သူတို့ဒီအစိုးရအနေနဲ့အင်တိုင်းအားလိုက်တော့ဒီမြေပြိုမှုတွေနောက်ကလမ်းမဆက်တွေပေါ့အဓိကလမ်းမဆက်တွေကြီးပြန်ကောင်းအောင်လို့သူတို့စူးစမ်းနေရပေါ့နော်ဟုတ်ဒီတချို့နေရာရေဆိုရှင်ဟိုကားလမ်းတွေလုံးဝပျက်စီးသွားတာဖြစ်တဲ့အတွက်ကြောင့်ဒီရက်ပိုင်းအတွင်းအမြန်ပေါ့၃ရက်လောက်နဲ့အမြန်ပြန်ပြင်ပြီးတော့ဟိုဟိုယာယီပေါ့ယာယီဒီဖီလမ်းပန်းစစ်တွေကောင်းမွန်အောင်လို့တော့သူတို့စူးစမ်းအထောက်ပြီးလုပ်နေတာပေါ့ဟုတ
်အမေရိကန်ပြည်ထောင်စုမှတရေသာဖြစ်ချခွင့်ကိုပြည်내တစ်ခုချင်းစီကတာကိုပိုင်ဥပဒေပြဋ္ဌာန်းဆုံးဖြတ်တာမျိုးဆက်ဖြစ်တဲ့လို့လာမဲ့နိုဝင်ဘာရွေးကောက်ပွဲမှာသမ္မတနေရာဝင်ပြိုင်မဲ့သမ္မတဟောင်းဒိုနယ်ထရန့်ကပြောဆိုလိုက်ပါတယ်ကိုဝင်ဖြစ်ချတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တားမြစ်စေချင်ကြတဲ့ Trump ထောက်ခံသူတချို့ကတော့ဒါကိုကန့်ကွက်ကြပါတယ် VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းအပြည့်အစုံကိုတော့မခင်ဖြူထွေကတင်ပြပေးပါမယ်ရှင
်ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာသဘောထားကွဲလွန်မှုများနေတဲ့သတင်းသားဖြစ်ချခွင့်ဆိုင်ရာခွင့်ရေးနဲ့ပတ်သက်လို့ဖလော်ရီဒါပြည်နယ်မှာတော့ကိုဝင်သတင်းဖက်6ဖက်ရှိပြီးဆိုရင်ဖြတ်ချခွင့်တားမြစ်တဲ့ဥပဒေကိုပြည်နယ်အထက်တရားရုံးကပြည်ထောင်စုသတင်းပတ်ထဲမှာပဲအတည်ပြုလိုက်ပြီးတဲ့နောက်ဒီကိစ္စအငင်းပွားမှုတွေအချိန်ပြန်တက်လာပါတယ်။ဒါကြောင့် Republican သမ္မတလောက်တော်နဲ့ Trump အတွက်လည်းပါတီတွင်းမှာသူ့ကိုထောက်ခံနေကြတဲ့အထင်ကြီးခေါင်းဆောင်တွေလိုလားနေသလိုတနင်္ဂနွေလုံးတိုင်းတာနဲ့သတင်းသားဖျက်ချခွင့်တားမြစ်သွားဖို့သူရောထောက်ခံမလားဆိုတဲ့မေးခွန်းတွေပြန်ဖြစ်လာစီတာပါ။မနေ့တနင်္လာနေ့မှာတော့ Trump ကဒီကိစ္စကိုပြည်내တစ်ခုချင်းစီကသာဆုံးဖြတ်တဲ့လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတစ်စက်ဖော်ပြခဲ့ပါတယ်။
Many states will be different. Many will have a different number.
တော်ရမတူတဲ့ပြည်နယ်တွေများပြားရှိပါလိမ့်မယ်။တချို့ကကိုဝင်ဘယ်နှပတ်ရှိပြီဆိုရင်တားမရမယ်ဆိုတာရှိသလိုအစင်းလာမပြည့်ပို့ပြီးတော့တင်းကျပ်ထိန်းချုပ်ခြင်းတဲ့ပြည်နယ်တွေလည်းရှိပါလိမ့်မယ်။နောက်ဆုံးကြရင်တော့ပြည်သူတွေရဲ့ဆန္ဒနဲ့ပဲဆုံးဖြတ်ရမှာပေါ့။အ
မေရိကန်ပြည်အောင်စုမှာဒေသဖြတ်ချခွင့်ကိုနှစ်ပေါင်း90နီးပါးဖေဖော်ဝါရီဥတီထဲမှာပြဋ္ဌာန်းကာကွယ်ပေးခဲ့ရကနေ2022ခုနှစ်မှာတော့တရားရုံးချုပ်ကဒါကိုဖျောက်လဲပြီးပြည်내လိုက်ပြရန်ခွင့်ပြင်ဆင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီလိုဆုံးဖြတ်ချက်ဖြစ်လာအောင်အဓိကကြိုးပမ်းခဲ့သူအဖြစ် Trump ကသူ့ကိုယ်သူဂုဏ်ယူပြောဆိုထားပြီးသူ့သမ္မတလက်ထက်ကခန့်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီး3ဦးအပါအဝင်တရားသူကြီး6ဦးကိုဒီအတွက်ကျေးဇူးတင်တဲ့အကြောင်းသူ့ရဲ့ Truth လူမှုကွန်ရက်မှာတင်ထားတဲ့ရုပ်သံဖိုင်ထဲမှာအခုလိုပြောကြားခဲ့ပါတယ်
။ My view is now that we have abortion where everybody wanted it from a legal standpoint.
ကျွန်တော်အမြင်ပြောရရင်အခုဆိုရင်လူတိုင်းကသူတို့လိုလားတဲ့အတိုင်းဥပဒေနဲ့အညီကိုယ်ဝင်ဖျက်ချခွင့်ရှိပါလေ။ပြည်내တစ်ခုချင်းစီမှာမဲခွဲဆုံးဖြတ်ပြီးတော့ပဲဖြစ်ဖြစ်ဥပဒေချမှတ်ပြီးတော့ပဲဖြစ်ဖြစ်ဒါမှမဟုတ်နှစ်မျိုးစလုံးနဲ့ဆုံးဖြတ်ရပါလိမ့်မယ်။ဒီဆုံးဖြတ်ချက်ကဒီပြည်내ဥပဒေဒီနိုင်ငံရဲ့ဥပဒေဖြစ်ပါလေ
။တချို့တည်းမှာပဲလက်ရှိသမ္မတဂျိုးဘိုင်ဒန်ကလည်းသတိသားဖျက်ချခွင့်နဲ့ပတ်သက်ပြီးတော့ပဲသူ့ဘော်လူလူထောက်ခံမှုရရင်မဲဆွဲကြိုးပမ်းနေပါတယ်။ Roe v. Wade လို့အများသိကြတဲ့ကိုယ်ဝင်ဖြစ်ချခွင့်ကိုဖယ်ဒရယ်ဥပဒေမှာပြဋ္ဌာန်းကာကွယ်ပေးခဲ့တဲ့အခြေအနေမျိုးပြန်ဖြစ်လာအောင်ကြိုးပမ်းသွားမယ်လို့ဘိုင်ဒန်ကကတိပြုပြောဆိုနေတာပ
ါ Folks from America sends me a Congress that are Democrats I promise you ဒီမိုကရက်တီလွှမ်းမိုးတဲ့ကွန်ဂရက်လွှတ်တော်သာဖြစ်မယ်ဆိုရင်ကျွန်တော်နဲ့ဒူးတမရာကင်မရာနဲ့အတူလက်တွဲပြီးရိုဗီဝိတ်ဥပဒေပြန်လည်ပြဋ္ဌာန်းနိုင်အောင်လှုပ်သွားမှာပ
ါအလားတူတမရာဘိုင်ဒန်ရဲ့ရွေးကောက်ပွဲလက်တွဲဘက်ဒူးတမရာကင်မရာဟဲရစ်ကလည်းသတိထားဖြစ်ချခွင့်တဲ့ပတ်သက်လို့ထရမ့်ရဲ့ပြောဆိုမှုတွေကိုအခုလိုထိုးတက်ခဲ့ပါတယ
် How dare these elected leaders believe they are in a better position to tell women what they need
ဒီရွေးကောက်ခံခေါင်းဆောင်တွေကသူတို့ကိုသူတို့အမျိုးသမီးတွေရဲ့လိုအပ်ချက်နဲ့အကျိုးစီးပွားကိုသူတို့သာအတည်ဆုံးလို့ယုံကြည်နေပုံရပါတယ်သူတို့မို့ပြောဝင်ကြပါတယ်ကျမတို့နိုင်ငံဟာအမျိုးသမီးတွေကိုယုံကြည်အားကိုးတဲ့နိုင်ငံဖြစ်ဖို့လိုပါတယ
်တရိသာဖြစ်ဆောက်ွေးပြီးတောက်ထက်တခြားအခွင့်အရေးတွေလည်းတားပြစ်ခံလာရလိုက်တယ်ဆိုတော့ကိုထောက်ပြပြီးဒူးတမရာဟဲရစ်နဲ့တမရာဘိုင်ဒန်တို့ကအဓိကမဲဆွဲနေကြပါတယ် Republican တွေအထွတ်ထွတ်ဒီကိစ္စကလေကြီးအရာအရေးနေစရာအကြောင်းအရာတခုဖြစ်နေတာပါရိုဗီဝိတ်ပြတဲ့ချက်ကိုပြင်ဆင်လိုက်တဲ့တရားရုံးချုပ်ဆုံးဖြတ်ချက်နောက်ပိုင်းအိုဟိုးနဲ့ဒက်စစ်ပီနရီမှာကျင်းပခဲ့တဲ့ဒုတိယဆန္ဒခံယူပွဲတွေမှာဂျာဂိုအကြီးအကျယ်ကက်ကွက်တာတွေနဲ့ကြုံခဲ့ရတာပါဒါကြောင့်လာပဲယူကောက်ပွဲမှာတော့ထရမ့်ကဒေသဖြတ်ချခွင့်သဘောထားမပြုတ်ပြောင်းဘူးဆိုရင်လေကြီးအရာထိခိုက်နေတာကိုနားလည်ချဖို့သူ့အပေါ်ထောက်ခံသူတွေကိုတိုက်တွန်းတာချနေပုံရပါတယ
် You must follow your heart of this issue but remember
ဒီကိစ္စကိုယ့်ရဲ့နှလုံးသားနဲ့စန္ဒနဲ့ဆုံးဖြတ်လို့ဆောင်ဖို့လိုပါတယ်။ကျွန်တော်တို့စီမရှိတဲ့ဒီရင်ကျေးမှုကိုပြန်လည်တည်ဆောက်ဖို့လိုသလိုလက်ရှိမှာအင်မတန်ကိုစေမကောင်းစရာဆိုးရွားလာနေတဲ့ကျွန်တော်တို့ရဲ့တိုင်းပြည်ကိုကယ်တင်နိုင်ဖို့အတွက်ဒီရွေးကောက်ပွဲမှာအဖြစ်မနေအနိုင်ရဖို့လိုပါတယ်
။တနင်္ဂနွေလုံးတိုင်းတာတဲ့ဒေသဖြတ်ချခွင့်ချားပြစ်ဖို့ကိုထောက်ခံမပြောတဲ့ Trump ကိုအင်မတန်စိတ်ပြန့်မိတယ်လို့လည်းရွေးကောင်ဝင်ဖြတ်ချခွင့်စက်ကြီးအကြီးဆုံးလှုပ်ရှားမှုအဖွဲ့ရဲ့အကြီးအကဲကတင်းလာတွေကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဘလို့ပဲဖြစ်ဖြစ်ဘိုင်ဒန်ကိုရှစ်ပြိုင်သွားပြီးထရပ်ကိုဆက်ပြီးတော့အားပေးထောက်ခံသွားမယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင်
။ဒီပေါ်နိုင်ငံမှာဆင်းရဲမွဲတင်မှုကြောင့်ကြောက်ကတ်ကိုတရားမဝင်ထုတ်ပြီးရောင်းချနေကြတာနှစ်အတော်ကြာပြီဖြစ်ပါတယ်။ပွဲစားတွေကလည်းဆင်းရဲသူတွေကိုအထူးခပ်ပြစ်မှတ်ထားပြီးကြောက်ကတ်ရောင်းချဖို့တိုက်တွန်းဆွဲဆောင်ကြပါတယ်။Hobson ရွာမှာဆိုရင်ကြောက်ကတ်ရွာလူတောင်သူတွေကခေါ်ကြပါတယ်ဒီရွာမှာကြောက်ကတ်ထုတ်မရောင်းဘူးတဲ့အိမ်မရှိသလောက်ဖြစ်ပါတယ်ဆင်းရဲမွဲတင်မှုကြောင့်နောက်ထပ်ကျန်းမာရေးပြဿနာတွေခြုံရတဲ့အခါကြောက်ကတ်ဟာအဓိကပြဿနာဖြစ်နေပြန်ပါတယ် AP သတင်းဆောင်မကိုအခြေခံပြီးကိုစုံမိုးကျော်ကပြောပြပေးပါမယ်ရှင
်အလွန်လှပတဲ့ဟိမဝန္တာတောင်တန်းကြီးတွေမှာအဖြစ်ဆိုးတွေရှိနေပါတယ် Hobson ရွာလေးကိုဆိုရင်လူတွေကကြောက်ကတ်ရွာလူတောင်ခေါ်ကြပါတယ်ပါဖြစ်လို့လဲဆိုတော့ဒီရွာမှာကြောက်ကတ်ထုတ်မရောင်းဘူးတဲ့အိမ်မရှိသလောက်ပါပဲတရားမဝင်မှန်းသိပေမဲ့ပွဲစားတွေကဒီရွာကိုလာပြီးကြောက်ကတ်ထုတ်ရောင်းဖို့ဆွဲဆောင်တိုက်တွန်းတာနှစ်အတော်ကြာပြီဖြစ်ပါတယ်ဒီလိုရောင်းချခဲ့တဲ့အထက်မှာအသက်32နှစ်အရွယ်ဖခင်တကူဖြစ်တဲ့ဆူမန်တယောက်လည်းပါဝင်ပါတယ်သူဟာငွေကြေးအခက်အခဲနဲ့စိတ်ပိုင်းဆိုင်ရာအကျပ်အတည်းတွေကြောင့်နောက်ဆုံးသူ့ရဲ့ကြောက်ကတ်ကိုဒေါ်လာ3,800လောက်နဲ့ရောင်းချခဲ့ရပါတယ
်။နီကလေးပစီချင်းကတ်စတန်ဇာနီ။တဘကဘာအနနီကလာဟယ်ရီချင်း
။ကျွန်တော်မှအကျွေးရအများကြီးတင်နေပြီးတော့ကျွန်တော်ကိုကျွန်တော်အဆုံးစီရင်ဖို့အထီးစဉ်းစားမိပါတယ်။ကျွန်တော်မှဘာမှရွေးချယ်စရာမရှိတော့ပါဘူး။ဒါနဲ့တငယ်ချင်းတယောက်ကိုပြောလိုက်မိပါတယ်။သူကကျွန်တော်ကိုအိန္ဒိယကိုခေါ်သွားပါတယ်။ကျွန်တော်နိုးလာတဲ့အခါအတော်အင်အားချိနဲ့ပြီးတတိလင့်မင်းမျောသွားပါတယ်။အတော်ကိုနာကျင်ပါတယ်။ကျွန်တော်အခုအလုံးမလုံးနိုင်တော့ပါဘူးအခုတော့လူတိုင်းကိုကြောက်ကထုတ်မရောဖို့ကျွန်တော်ပြောနေပါတယ
်အနည်းအနားမှရှိတဲ့ကန်ချာနဲ့သူ့ရဲ့တငယ်ချင်းတို့လည်းပွဲစားတွေကနေတဆင့်ကြောက်ကထုတ်ရောင်းခဲ့ပါတယ
်ဒေါက်တာလာကျာဘပရိမဒီနေနဲ့မရဒီဒီပါနရဒေကောက
ပွဲစားတွေကမြို့တော်ခတ်မန်တူမှာဆရဆရနေကိုအတလုတ်ကြပါတယ်အဲ့ထဲမှာအိန္ဒိယမှတ်ပုံတင်အတူလဲပါပါတယ်ကျွန်တော်ရဲ့ကြောက်ကကိုကျွန်တော်အမလို့ဟန်ဆောင်ထားတဲ့အမျိုးသမီးကိုပေးတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့အိန္ဒိယကဆရာဝန်ကကျွန်တော်ကြောက်ကတ်ရောင်းချတယ်ဆိုတာကိုသိပါတယ
်ဒီရွာမှာကြောက်ကတ်ရောင်းတဲ့သူဘယ်နှယောက်ရှိပြီလဲဆိုတာတောင်မယီနိုင်တော့ပါဘူးကြောက်ကတ်ရောင်းတဲ့သူတွေအတော်များပါတယ်လို့လည်းကန်ချာကဆက်ပြောခဲ့ပါတယ်အဓိကကြောက်ကတ်ထုတ်ရောင်းကြတာကတော့ဆင်းရဲတာနဲ့ပွဲစားတွေကခြေလက်တာတွေကြောင့်လို့ဒေသခံတွေကပြောပါတယ်အခုတော့ဒါတွေအတော်နည်းလာနေပြီလို့လည်းပြောပါတယ်
အန်ကွာလာတဲ့ရဲလေးလေးကနန်းနာကဒီစင်းအိုင်လစီ
ခိုးလုံခဲ့တဲ့နှစ်တည်တုန်းကတော့အတော်များများကြောက်ကတ်ထုတ်ရောင်းကြပါတယ်အခုတော့ပညာပေးမှုတွေကြောင့်မရောင်းကြတော့ပါဘူးလို့ဒေသခံအမျိုးသမီးကပြောသွားတာပါ
1960 ရောဆက်လျော်ကလာလာနီ
အရင်ကတအိမ်မှာ3-4ဦးရောင်းကြပေမဲ့ အခုအခါမရောကြတော့ဘူးလို့အခြားရွာသားတွေကလည်းပြောပါတယ်။ဟောက်စင်ရွာလေးမှာအခြေအနေနည်းနည်းကောင်းလာတဲ့ဆိုပေမဲ့စင်ရဲမွဲတေမှုကြောင့်နီပေါ်တနိုင်ငံလုံးမှာကြောက်ကန့်နဲ့ပတ်သက်တဲ့နောက်ထပ်ပြဿနာကြုံရပြန်ပါတယ်။နီပေါ်နိုင်ငံသားအတော်များများဟာတိုင်းပြည်ပြင်ပထွက်ပြီးအလုပ်လုပ်ကြပါတယ်။အထူးသဖြင့်တော့အရှိအလယ်ပိုင်းကပင်လယ်ကွေ့နိုင်ငံတွေမှာဖြစ်ပါတယ်။အတော်များများကကြောက်ကပ်ပျက်စီးတာနဲ့ကြုံကြရပါတယ်။သိပ္ပံပညာရှင်တွေအဆိုအရကတော့ဆိုးဝါးတဲ့လုပ်ငန်းခွင်အခြေအနေတွေကြောင့်အပူဒဏ်ခံရပြီးရေဓာတ်ခန်းချောက်တာတွေကြောင့်ကြောက်ကပ်ပျက်စီးရတယ်လို့ဆိုပါတယ်။နှစ်စဉ်သိမ်းနဲ့ချီတဲ့နီပေါ်နိုင်ငံသားတွေပင်လယ်ကွေ့ဒေသကနိုင်ငံတွေကိုအလုတ်သွားလုတ်ကြပါတယ်။အဲ့ဒီအထက်မှာအလွန်ပူပြင်းတဲ့အပူချိန်နဲ့ဆိုးဝါးတဲ့လုပ်ငန်းခွင်အနေအထားတွေကြုံတွေ့ရပါတယ်။အသက်26နှစ်အရွယ်ဂျစ်ဟာဆော်ရီအာရေဗီးယားမှာ3နှစ်အလုပ်လုပ်ခဲ့ပါတယ်။တရက်ကို12နာရီနဲ့တပတ်လုံးလုပ်ရပါတယ်
။ပြောင်းလဲစားနေတယ်ဦးတို့တယ်။ကိုယ်ဆက်တော့တယ်နော်။ကာမပယ်လာပယ်ကြရပါစေတာ
။ကျွန်တော်တို့ဟာ50ဒီဂရီစင်တီဂရိတ်လောက်ရှိတဲ့အလွန်ပူပြင်းတဲ့အပူချိန်အောက်မှာအလုပ်လုပ်ရပါတယ်။ကျွန်တော်တို့ကိုထမင်းစားဖို့အင်နာသွားဖို့ရေတောက်ဖို့တောင်နားချိန်မပေးပါဘူး။အပူချိန်လွန်ခဲ့တဲ့တန်ကိုကျွန်တော်ခံရပါတယ်။ကျွန်တော်ခြေထောက်တွေမှာချွေးတွေဆူရွှဲပြီးလမ်းမလျှောက်နိုင်တော့ပါဘူး။အဲဒီနောက်ကျွန်တော်ရဲ့ကြောက်ကပ်ပျက်စီးနေပြီလို့ကျွန်တော်ကိုပြောပါတယ
်။ဒီဘောနိုင်ငံဘက်ကပူမျိုးကကိုရင်းအင်ကအစားထိုးကုသတဲ့ဆေးရုံမှာကြောက်ကပ်အလူရှင်ကိုအပြင်းအထန်ရှာဖွေနေကြပါတယ်။ဒါပေမဲ့ဆွေမျိုးသားချင်းဖြစ်မှလူခွင့်ပေးပါတယ်
။ About 1/3 of our transplant is are this labor migrant workers who have come from
အရင်ကကြောက်ကပ်အစားထိုးကုသခံယူသူတွေဟာအသက်ကြီးတဲ့သူတွေဖြစ်ပေမဲ့အခုအခါကြောက်ကပ်ပြတဲ့လူငယ်တော်တော်များများတွေ့လာနေရတယ်လို့အဲ့ဒီခွဲစိတ်ကုဌာနကဒေါက်တာပူကာချန္ဒရာကပြောပါတယ်ခွဲစိတ်ကုသမှုခံယူသူတွေရဲ့သုံးပုံတစ်ပုံလောက်ဟာပြည်ပကအလုပ်လုပ်ပြီးပြန်လာတဲ့အလုပ်သမားတွေဖြစ်ပါတယ်ဒီအခြေအနေဟာနီပေါ်ကျန်းမာရေးဌာနအတွက်ဝန်ထုတ်ဝင်ဖို့ဖြစ်လာနေပါတယ်လို့လည်းဒေါက်တာပူကာကပြောပါတယ်ပြည်ပမှာအလုပ်လုပ်ဖို့သွားကြတုန်းကတော့ကျန်းမာတန်ဆွမ်းတဲ့လူငယ်တွေဖြစ်ပါတယ်ပြန်လာတဲ့အခါကျတော့သူတို့ကြောက်ကတ်တွေဟာပျက်စီးနေကြပါပြီလို့လဲသူကပြောဆိုပါတယ်။ကာတာအပါအဝင်ပင်လယ်ကွေ့နိုင်ငံတချို့မှာနေပူတဲ့အလုပ်လုပ်ရတဲ့နာယီအနှဲငယ်ရှော့ပေါ်ပေးပါတယ်။ဒါပေမဲ့လေးလာမှုတချို့အဆိုအရကတော့အပူပြင်းလွန်းတဲ့ဒဏ်ဟာရာသီဥတုပြောင်းလဲလာမှုကြောင့်လွန်ခဲ့တဲ့နှစ်ပိုင်းတွေကမှပိုဆိုးလာတယ်လို့လဲဆိုပါတယ်။
ဩစတြေးလျနိုင်ငံမှာတော့ကုန်စည်နှုန်းကြီးမြင့်လာကြောင့်စိတ်ဖိစီးနေရတဲ့အိမ်တောင်စုတွေတိုးလာနေပါတယ်။တချို့ကတော့စားတောက်ကုန်တွေကိုစည်နှုန်းချိုချိုနဲ့ဝယ်လို့ရမယ့်နီလန်းတွေတွေ့ထားပါတယ်။အဲ့ဒီနီလန်းတွေတဲ့ကလူကြိုက်များလာတဲ့နီလန်းတစ်ခုကတော့မိသားစုတွေစုပေါင်းပြီးအွန်လိုင်းကနေတောင်သူတွေကြီးကဓာတ်ရိုက်မှာယူတဲ့နီးပါးအဖွဲ့ဝင်မိသားစုတွေကမှားထားတဲ့ကုန်တွေကိုလက်ကားစင်းမှာအလှည့်ချသွားယူရပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်။
လွန်ခဲ့တဲ့ရှင်းနှစ်လောက်ကတည်းကဟင်းသီးဟင်းရွက်တွေကိုစည်နှုံချိုချိုနဲ့ဝယ်လို့ရအောင်ကုန်စည်တွေကိုစီမံခန့်ခွဲရောင်းချနေတဲ့ Veggie Co-op မှာအဖွဲ့ဝင်အဖြစ် Angela Webster ဝင်ရောက်ခဲ့ပါတယ်။သူကအခုလိုပြောပါတယ
် Just been widowed so I was a full-time working mum with a 5-year-old son
အဲ့ဒီတော့ငါကျမအမျိုးသားဆုံးပြီးစအချိန်ပေါ့တစ်ဖက်မှာလည်းအသက်9နှစ်အရွယ်သားကလေးတစ်ဖက်နဲ့အချိန်ပြည့်အလုပ်လုပ်နေတဲ့အချိန်ပါဒီအဖွဲ့ကိုဝင်ပြစ်တာကလူမှုအတိုင်းဝိုင်းနဲ့လည်းပြန်ပြီးထိတွေ့ဆက်ဆံကျင်တာလည်းပါတယ်လို့ကျမသားကလေးကိုကျမရင်းနဲ့အညီကျွေးမွေးကျင်တာကြောင့်လည်းပါပါတယ
်1990ပြည့်လွန်တဲ့တွေ့ကြတဲ့က Veggie Co-op ပေါ်ပေါက်လာတာဖြစ်ပါတယ်စစ်နေမြို့နယ်အိမ်ထောင်ရှိအမျိုးသမီးတွေစုပြီးတော့လက်ဆက်တဲ့ဟင်းဒီဟင်းရွက်တွေဝယ်ဖို့ပိုက်ဆံဝိုင်းထည့်ပြီးတော့ခွဲယူရကစခဲ့တာပါဒီကနေ့မှာတော့အဲ့ဒီလိုနီလာမျိုးစုံနဲ့စူပောင်းလောက်ကိုင်းတဲ့အတွက်မိသားစုအတော်များများအတော်ကိုအကုန်ကြသက်သာလာပါတယ်အပတ်စဉ်ဈေးဝယ်ဖို့တာဝန်ယူရတဲ့အလဲကျမိသားစုတစ်ခုကဖလမင်တန်လက်ကားဈေးမှာဟင်းဒီဟင်းရွက်အသီးနှံတွေကိုဂျပန်စံနှလုံးစာသွားပြီးတော့တဲရပါတယ်အဖွဲ့ဝင်အန်နီဂျက်ဆန်ကဒီနီလန်းကြောင့်ဟင်းသီးဟင်းရွက်ဖို့အတော်သက်သာသွားတယ်လို့ပြောပါတယ
် Then you just pick up from whoever did the shop on that day and we all contributed exactly
အဲ့ဒီနေ့မှာဈေးဝယ်တာဝန်ကျတဲ့သူစီကပါလာတဲ့ဟင်းသီးဟင်းရွက်တွေကိုပဲကျမတို့အားလုံးအညီအမျှခွဲဝေယူကြပါတယ်တမိသားစုကို25ဒေါ်လာစီပဲကျပါတယ်အဲ့ဒီပမာဏအတိုင်းစူပါမားကတ်တွေမှာဝယ်ရင်အနည်းဆုံးဒေါ်လာ200လောက်တော့ကျပါတယ်
ဩစတြေးလျမှာနှစ်တွေနဲ့ချီငွေကြေးဖောင်းပွားမှုနဲ့ကြုံခဲ့ရပြီးတဲ့နောက်တချို့လက်လီဈေးတွေမှာဈေးကျလာပါတယ်။ဒါပေမဲ့လည်းတချို့အိမ်တောင်စုတွေမှာတော့ကုန်ဈေးနှုန်းကြီးမြင့်မှုတန်းနဲ့ရင်ဆိုင်နေရပါသေးတယ်။ New South Wales တက္ကသိုလ်ကသူတည်တီ Kiki Foster ကအခုလိုရှင်းပြပါတယ်။
Company is are basically able to charge a higher price.
Woolworths, Coles, ဒါမှမဟုတ်လက်လီရောင်းချတဲ့တခြားကုမ္ပဏီတွေကလည်းသူတို့ရဲ့အတွင်းကုန်ကုန်ကြစရိတ်ကျတင်တာထက်စားသုံးသူတွေအပေါ်မှာပိုးပြီးတော့ဈေးတင်ရောင်းချပါတယ်။
တချို့အစားသုံးသူတွေဖက်ကလည်းအကုန်ချတတ်တာမဲ့နီလန်သစ်တွေရှာကြံလာကြတာပါစိုက်ပျိုးတောင်သူတူဖြစ်တဲ့ Jane Travel Trip ကစားသုံးသူနဲ့တိုက်ရိုက်ဆက်ဆံနိုင်မဲ့ app တစ်ခုကိုတီထွင်ခဲ့တာပါသူ့ app နဲ့ကုန်အမာတွေရယူရောင်းချတဲ့နေ့အခုလိုရှင်းပြပါတယ
်
Phone app ပေါ်မှာဟင်းဒီဟင်းအကုန်တွေမှားတဲ့ order တွေစိုက်ပျိုးတောင်သူတွေစီကိုတိုက်ရိုက်ရောက်ပါတယ်တောင်သူတွေကလည်း order တွေကိုထုတ်ပိုးပြီးတာနဲ့24နာရီကနေ48နာရီအတွင်းကုန်တွေကိုဈေးမှာတွားပြီးချပေးပါတယ
်။လူတွေအများပြားပါဝင်ပြီးတော့ညှဉ်းညွတ်မှုလည်းရှိတဲ့အခုလိုရက်ရွာအခြေပြုဆောင်းဝါချက်တွေဟာကုန်စည်နှုန်းကြီးမြင့်မှုကိုတွန်းလာနိုင်တဲ့ရန်နေရာတွေဖြစ်တယ်လို့လည်းသူကပြောပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းနဲ့မှာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလွှတ်ခီးသွားအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါ။အိန္ဒိယနိုင်ငံမှာ1960ကျော်ကာလGreen Revolution မြားစင်းရောင်တော်လှန်ရေးကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအောင်မြင်တိုးတက်လာပြီးအရင်းကငတ်မော်ခေါင်းပါမှုတောင်ကျုံးခဲ့ရတဲ့အခြေအနေဆိုးတွေကနေလွတ်မြောက်ခဲ့ကပြည်တွင်စားသုံးမှုဖူးလုံရုံသာမကနိုင်ငံတကာကိုအဆင့်မြင့်အရေးအသွေးရှိတဲ့ဆန်းနဲ့ဂျုံအများဆုံးတင်ပို့နိုင်တဲ့အဆင့်ထိရောက်ရှိလာကြပါတယ်ကိုခင်မောင်စုံမင်းကမြေကြီးဩဇာအစီအစဉ်မှာတင်ပြထားပါတယ်ရှင
်ဘာဝမလူရည်ဒုတိယအများဆုံးဖြစ်ခဲ့တဲ့အိန္ဒိယနိုင်ငံဟာဆိုရင်ခိုးတစ်ချိန်ကမကြာခဏအငတ်ဘေးတွေဆိုက်ရောက်ခဲ့တာ1960လွန်နှစ်တွေအထိဖြစ်ခဲ့ပါတယ်။အဓိကလူများပြီးစားအုပ်ကကြီးစိုက်ပျိုးရေးလုပ်ငန်းကခင်မမီအထွက်ကနေမိုးခေါင်တာနဲ့ရေကြီးတာတွေမကြာခဏဖြစ်တာတွေလည်းပါဝင်ပါတယ်။အဲ့ဒီလိုလုံးချလည်နေတဲ့အခြေအနေကိုအဆုံးသတ်ဖို့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကိုမြင့်တင်ဖို့အာဏာရကွန်ဂရက်ပါတီခေါင်းဆောင်တွေဖြစ်ကြတဲ့လာဗာဒူရှက်ထရီ၊အင်ဒရာဂန်နီတို့ကနေ Green Revolution မြားစင်းရောင်တော်လှန်ရေးတရက်ကိုဆင်နွှဲခဲ့ကြပါတယ်ပထမဆုံး1964ခုနှစ်မှာကွန်ဂရက်ပါတီအစိုးရဝန်ကြီးချုပ်လာဗာဒူရှက်ထရီလက်ထက်မှာစတင်ခဲ့ပြီးနောက်နှစ်နှစ်အကြာဝန်ကြီးချုပ်အင်ဒရာဂန်ဒီအစိုးရလက်ထက်မှာလည်းပိုမိုအရှိန်မြင့်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေကိုအထူးဂရုစိုက်လှုပ်ဆောင်ခဲ့ပါတယ်အဲ့ဒီလိုလှုပ်ဆောင်ရမှာစိုက်ပျိုးရေးပညာရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါသလိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံအဆောက်အအုံတွေကိုလည်းအကောင့်ထဲပေါ်တည်ဆောက်ခဲ့ကြပါတယ်။တစ်ဆက်တည်းမှာစက်မှုလေယာစနစ်ကိုပြောင်းလဲလိုက်သလိုမိုးကောင်တဲ့နေရာမှာဆယ်မြောင်းတာတမန်တွေကိုစနစ်တကျဖောက်လုပ်တည်ဆောက်ပေးပါတယ်အဲ့ဒီလိုစနစ်တကျ Green Revolution မြားစင်းရောင်တော်လှန်ရေးကိုအစိုးရရဲ့ပညာရှင်တွေရဲ့လယ်သမားတွေရဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့ပေါင်းဆက်ဆင်နွှဲကြတဲ့အတွေ့အိန္ဒိယဟာအငတ်ဘေးဆိုတဲ့ခြောက်ထဲကနေရုတ်ထွက်လာနိုင်ုံသာမကနိုင်ငံတကာကိုတောင်မှသီးနှံရောင်းချတဲ့ထိပ်တန်းနိုင်ငံကြီးတစ်နိုင်ငံဖြစ်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံမှာနေထိုင်အခြေစိုက်ခဲ့ပြီး FTUB ကအလုံသမားအဖွဲ့ရဲ့တောင်သူလယ်သမားရေးရာကဏ္ဍမှာတာဝန်ခံဆောင်ရွက်ခဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုသုံးသပ်ပြပါတယ
်အိန္ဒိယရဲ့ Green Revolution ပေါ့နော်မြားစင်းရောင်တော်လှန်ရေးတို့လည်းခေါ်လို့ရမှာပါဒါကဘာလို့လုပ်ခဲ့ကြလဲဆိုတော့အိန္ဒိယမှာအချိန်ပေါင်းများစွာဖြစ်ခဲ့တဲ့ငတ်မော့ခေါင်းပါမှုကိုတိုက်ဖြတ်ဖို့ပါအိန္ဒိယမှာငတ်မော့ခေါင်းပါမှုအချိန်များစွာဖြစ်ခဲ့သလိုအဲ့ဒီငတ်မော့ခေါင်းပါမှုကြောင့်မလို့လူတွေအများကြီးပဲတည်ဆုံးနေကြရပါတယ်1960ခုနှစ်ဒီမှာတောင်မှပဲငတ်မော့ခေါင်းပါမှုနှစ်ကြိမ်ကျုံခဲ့ရပါတယ်အဲ့တော့အဲ့လိုငမုတ်ခေါင်းပါမှုတွေပပျောက်စီမှုအတွက် Green Revolution ကိုဦးဆောင်ဥယျာဉ်ပြုခဲ့တာကတော့စိုက်ပျိုးရေးသုတေသနသိပ္ပံပညာရှင် MS Swaminathan ဖြစ်ပါတယ်။ရွေးချယ်ခဲ့တဲ့တီးနှံကတော့အိန္ဒိယမှာစားသောက်မှုများတဲ့ဂျုံကောက်ပဲတီးနှံကိုအထွက်တိုးအောင်နဲ့ခံနိုင်ရှိအောင်အဲ့ဒီအမျိုးအစားတွေရလာအောင်ကြိုးစားလှုပ်ဆောင်နိုင်ခဲ့တာဟာဒီတော်လှန်ရေးရဲ့မှတ်တမ်းကြီးတစ်ခုဖြစ်ခဲ့ပါတယ်။အဲ့လိုဂျုံမျိုးစေ့တွေကိုအရေးချင်းပြည့်မီတဲ့ညောစာအမေဩဇာတွေကောင်းမွန်တဲ့ရေပစ္စည်းတွေနဲ့ပေါင်းဆက်ပြီးတော့ထွန်းနှုံတိုးလာစေခြင်းအပြင်နိုင်ငံရဲ့အ ဓိကစားတောက်ကုန်ကိုဖူလုံမှုရရှိစေနိုင်ခဲ့ပါတယ်။အိန္ဒိယဟာဒီ Green Revolution ကိုစတင်အကောင့်ထဲပေါ်ပြီးတဲ့နောက်မှာတော့နိုင်ငံရဲ့ဒီအဓိကကောက်နှံနေဖူလုံမှုကိုဖြည့်ဆည်းပေးနိုင်ခဲ့ပါတယ်။အဲ့ဒီအပြင်ကိုခုနောက်ပိုင်းကျတော့နိုင်ငံသားကိုတင်ပို့နိုင်တဲ့အဆင့်အောင်ရောက်ရှိလာခဲ့ပါတယ်။အဲ့တော့ဒီလိုလုတ်ခဲ့ခြင်းအပြင်ထိရောက်မှုအနေနဲ့ကတော့စိုက်ပျိုးရေးထုတ်ကုန်တွေအလွန်ကိုတိတိတသားတိုးတက်လာခဲ့ပါတယ်။အခြေခံစားတောက်ကုန်ဖြစ်တဲ့တီးနှံဂျုံနဲ့ဆန်ဖက်နှုံတိုးလာပါတယ်။ Green Revolution ဟာအိန္ဒိယလယ်သမားတို့အတွက်တော့အသက်ရှင်ရပ်တည်ရုံဘဝတရားနေပြီးတော့စီးပွားရေးဈေးွက်လေအဆင့်ကိုရောက်ရှိစေနိုင်ခဲ့တယ်လို့ဆိုနိုင်ပါတယ်
။အိန္ဒိယအနေနဲ့အဲ့ဒီလို Green Revolution မြစိမ်းအောင်တော်လှန်ရေးကိုဆင်နွှဲပြီးစိုက်ပျိုးရေးကိုပြင့်တင်ခဲ့ရမှာအမှားအယွင်းအခက်အခဲတွေလည်းကြုံတွေ့ခဲ့ရတာရှိပါတယ်။ဥပမာဓာတုဓာမြေဩဇာနဲ့ဓာတုပေါင်းသက်စေပိုးသက်စေတွေကိုအလွန်အကျွံသုံးခဲ့မိတာစိုက်ပျိုးရေးအခြေခံကောင်းတဲ့ပြည်နယ်တွေကိုအခြေခံထားပြီးပံ့ပိုးလှုံ့ဆော်ခဲ့တဲ့အတွက်စိုက်ပျိုးရေးအားနည်းတဲ့ပြည်နယ်တွေနဲ့တိုးတက်မှုမှာမငြိမညာဖြစ်ကုန်တာစိုက်ပျိုးရေးကုမ္ပဏီတွေနဲ့တောင်သူလယ်သမားတွေအကြားပူးပေါင်းဆောင်ရွက်ဖို့ယုံကြည်မှုတည်ဆောက်ပေးရတာစတာတွေအပါအဝင်အခက်အခဲမျိုးစုံကြုံတွေ့ခဲ့ကြရပါတယ်အဲနောက်တစ်ခါမီယိုဖလာစိုက်ပျိုးရေးလုပ်ကင်ကြတဲ့တောင်သူလယ်သမားဒူကြီးကိုစက်မှုလေယာပစ္စည်းတွေသုံးတက်လာအောင်သင်ပေးပြီးစက်မှုလေယာအဖြစ်ပြောင်းလဲခဲ့ပါတယ်။ဆယ်မြောင်းတာတမန်ရေမရှိတဲ့နေရာတွေမှာစိုက်ပျိုးရေးလုပ်ငန်းအတွက်မြေအောက်ရေတူးဖော်ပြီးရေပေးသွင်းနိုင်ဖို့အတွက်လေယာမြေတဲ့အထိလျှက်စစ်မီသွယ်ပေးတာတွေလှုပ်ဆောင်ပေးခဲ့ပါတယ်။အိန္ဒိယက Green Revolution မြာဇိမ်းအောင်တော်လှန်ရေးကာလအတွင်းအဲ့ဒီလိုအခက်အခဲအမှားတွေကိုကြုံတွေ့ခဲ့ရတာနဲ့ပတ်သက်ပြီးလဲဒေါက်တာဇော်ဝင်းအောင်ကအခုလိုသုံးသပ်ပြပါတယ်
။ဒီလို Green Revolution ကိုလုပ်ခဲ့တဲ့စိုက်ပျိုးရေးတော်လှန်ရေးတရဆင်နှွှဲတဲ့အခါမှာသူတို့ဆိုးကျိုးတွေလည်းတွေ့ခဲ့ရပါတယ်။အဲ့ဒါဘာတွေတွေ့ခဲ့ရလဲဆိုတော့မတင့်တော်တဲ့ညောစာတွေပိုးသက်ဆေးတွေကြောင့်မဟုတ်လို့မြေချောင်းအင်းအိုင်တွေညဉ့်ညမ်းကုန်တာဒီပိုးသက်ဆေးတွေကြောင့်ပဲအသုံးဝင်တဲ့ပိုးမွှားတွေအကောင့်တွေပျက်စီးဆုံးရှုံးရတာတွေအပြင်အလွန်အကျွံသုံးဆွဲမှုကြောင့်မျိုးစီလွှာဆုံးရှုံးရတာတွေလည်းတွေ့ကြုံခဲ့ရပါတယ်။ဆယ်မြောင်းနေဖောက်လုပ်မှုကြောင့်လည်းမြေပျက်စီးမှုတွေကိုခံစားရပါတယ်။အဓိကတီးနှံတစ်ခုကိုပဲစိုက်တာဆိုတော့အခြားမျိုးစိတ်မျိုးကွဲတွေပျောက်ဆုံးမှုဖြစ်စီပြီးတော့မျိုးစိတ်စုံလင်မှုပျောက်ဆုံးလာတာလည်းကြံစည်တစ်ခုပါပဲ။နောက်တစ်ခုကတော့လယ်သမားတွေကြားမှာဒေသဆိုင်ရာမညီမျှမှုကွဲပြားမှုတွေဖြစ်စေခဲ့ပါတယ်။မြေကောင်းရေကောင်းရနိုင်တဲ့ဒေသတွေမှာဖက်လို့တီးနှံစိုက်ပျိုးမှုကိုဖိပြီးလုပ်တော့၆တွဲရဲ့ဒေသကလယ်သမားတွေအတွက်အကျိုးမခံစားရဘဲကြံခဲ့ရတဲ့အဖြစ်မျိုးပါ။
အိန္ဒိယအနေနဲ့အဲ့ဒီလို Green Revolution မြာစိမ်းအောင်တော်လှန်ရေးကိုဆင်နွှဲပြီးစိုက်ပျိုးရေးကိုအဆင့်မြင့်တင်လိုက်တဲ့အတွက်အဓိကဂျုံနဲ့ဆန်စပါးဟာတိုင်းပြည်တွင်ဖူလုံလာရုံသာမကပြပအဓိကပုဂ္ဂိုလ်လည်းဖြစ်လာပါဗျာ။အဲ့ဒီအချိန်ကအိန္ဒိယနိုင်ငံအနေနဲ့တစ်စုံလုံးအတိုင်းအတာအရနိုင်ငံရေးတည်ငြိမ်မှုရှိတယ်ဆိုပေမဲ့လည်းအကြီးအကျယ်ဖြစ်ရှင်းရတဲ့ပြဿနာတွေကတော့ရှိခဲ့ပါတယ်။ဒါပေမဲ့လည်း Green Revolution မြာစိမ်းအောင်တော်လှန်ရေးကိုထိခိုက်လောက်တဲ့အခြေအနေတော့မရှိခဲ့ပါဘူး။အိန္ဒိယနိုင်ငံမြာစိမ်းအောင်တော်လှန်ရေးဆင်နွှဲခဲ့တဲ့အချိန်မှာမြန်မာနိုင်ငံအနေနဲ့1969ခုနှစ်ကအငတ်ဘေးမဟုတ်ပေမဲ့ဆန်ရှားပါမှုအခြေအနေကြုံတွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီအစိုးရဟာအိန္ဒိယလိုစိုက်ပျိုးရေးကိုအစစ်မြင့်တင်ဖို့လှုံ့ဆော်ပေးခြင်းမရှိခဲ့ဘဲတီးထက်တီးညက်စပားပြီးစပားအထွက်တိုးစတာတွေကိုအားပေးတာတော့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်တွင်းစားသုံးမှုဖူလုံရေးကိုဥတီတာဖြစ်ပြီးနိုင်ငံတကာကိုတန်းဝင်ပို့ကုန်တစ်ခုဖြစ်ဖို့အတွက်ထက်တွက်စဉ်းစားခဲ့တာမျိုးမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီး FTUB ကအလုံသမားအဖွဲ့ရဲ့တောင်သူလယ်သမားရေးရာမှာတာဝန်ခံဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကပဲအခုလိုသုံးသပ်ပြပါတယ်။
ဒီစိုက်ပျိုးရေးကဏ္ဍမှာတိုးတက်ဖို့ကတော့ဗမာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုငြိမ်းချမ်းမှုလိုတယ်ဆိုတာအခြေခံချက်ပါပဲ။ဗမာနိုင်ငံမှာလည်းဒီဥနေဝင်လက်ထက်မှာနိုင်ငံရေးရတော့တည်ငြိမ်တယ်လို့ဆိုရမှာပေါ့နော်အဲ့ဒီခေတ်။သို့တော်လည်းဘိုးဦးစီးချုပ်ကိုင်မှုကကျင်းထန်တဲ့အခါမျိုးကြတော့အထွက်တိုးအောင်ပဲလုပ်ခဲ့ကြတယ်။အရေးအသွေးမမီတဲ့အခါကျတော့ဗမာဆန်စပါးမြင်းတဲ့အတိုင်းပဲပေါ့နော်။ကမ္ဘာမှာတန်းမဝင်ဈေးမဝင်ဖြစ်နေ။အိန္ဒိယဆိုရင်ဘက်စမတီယာ၊ထိုင်းနိုင်ငံဆိုလို့ရှိရင်ဂျက်စမင်ဆိုတဲ့ဆန်ကတကယ်ကမ္ဘာမှာပေါက်တဲ့ဆန်ဖြစ်တယ်။ကိုနိုင်ငံဆန်ကြတော့ဈေးကွက်ကအာဖရိကမှာရှိတဲ့ပုံသေးဈေးကွက်တချို့ပဲရတာရှိပါတယ်။ဗမာနိုင်ငံမှာလည်းထူးချွန်ထက်မြက်တဲ့ပညာရှင်တွေအများကြီးရှိပါတယ်။အဲသူတို့တွေရဲ့လုံပိုင်ခွင့်လုံဆောင်နိုင်တဲ့အတိုင်းအတာတွေကိုလည်းလုံပိုင်ခွင့်ပေးဖို့လိုပါတယ်။ပညာရှင်တွေနည်းနည်းနိုင်ငံတကာရဲ့အတွေ့အကြုံညင်ခွင်းတွေပြီးတော့အဲ့နိုင်ငံတွေရဲ့သင်ကန်းစာတွေဒါတွေကိုယူပြီးတော့လယ်သမားဒုနဲ့ပြည်သူလူထုကြားထဲမှာတကယ်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်ဒီစိုက်ပျိုးရေးကဏ္ဍမှာမြင့်တင်နိုင်ပါမယ်။
မြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီခေတ်လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာတမယိုးချစိုက်ပျိုးရေးဆိုပေမဲ့လည်းကမ္ဘာမှာပြည်ပဆန်တင်ပိုးမှုမှာထိတ်တန့်နိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဟိုတစ်ချိန်ကစိုက်ပျိုးရေးမှာမြန်မာနိုင်ငံရဲ့နောက်မှာရှိခဲ့ပြီးလူဦးရေမှာလည်းမြန်မာနိုင်ငံထက်ပိုများကြတဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ဟာအခုဆိုရင်စံတင်ပို့မှုမှာကမ္ဘာထိတ်တန့်နိုင်ငံတွေဖြစ်ကုန်ကြပါပြီမြန်မာနိုင်ငံကဆန်ဟာအခုဆိုရင်ကမ္ဘာဈေးကွက်မှာတန်မဝင်ယုံသာမကပြည်တွင်းစားသုံးမှုဖူလုံမှုတောင်မှအနိုင်နိုင်ဘဝကိုရောက်ရှိနေပါတယ်ခင်ဗျာ
ရုရှားချူချိုစစ်ကြောင့်ယူကရိန်းပြည်သူတွေဟာနိုင်ငံကိုစွန့်ပြီးလွတ်မြောက်ရမှာခိုလုံနေကြရပါတယ်။အဲ့လိုနိုင်ငံနဲ့ကျွမ်းကျင်အလုပ်ကိုစွန့်အမေရိကန်မှာခိုလုံပြီးသူမှကျွမ်းကျင်တဲ့အစိုးပညာနဲ့ဘဝတည်အစပြုပြီးယူကရိန်းအတွက်တစ်ဖက်တစ်လမ်းကနေပါဝင်ဆောင်ရွက်ပေးနေတဲ့ယူကရိန်းအစိုးရကက်သရီနာအချောင်းကိုဟောင်းဆာကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေပထမပိုင်းအနေနဲ့တင်ဆက်ထားပါတယ်ရှင်။
ယူကရိန်းနိုင်ငံသူဆိုတော့ကတ်တင်နာပွင့်ကိုကလော့ဆုတ်ဖွဲ့ရာယူကရိန်းဘာသာတေးသချင်းတီဆွနေတာကိုနားဆင်နေကြရတာပဲဖြစ်ပါတယ်။သူမကယူကရိန်းနိုင်ငံရဲ့မြို့တော်ခိပနဲ့မနီမဝေးမှာရှိတဲ့ဂျူတူမီယာမြို့မှာရှိတဲ့ဂီတတီဝိုင်းတစ်ခုရဲ့ခေါင်းဆောင်ဆိုတော့အနေနဲ့ပေါက်ဖွားလာပြီးတော့နိုင်ငံရဲ့ချောင်းတွေမှာသူမချစ်တဲ့တီဝိုင်းနဲ့သူနယ်မြေတွေဖြတ်ကျော်ပြီးတော့တီဆွဖျော်ဖြေနေတဲ့နမေရဆိုတော့သူလည်းဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာရုရှားကယူကရိန်းနိုင်ငံကိုစတင်ကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ရုရှားတွေကယူကရိန်းနိုင်ငံကိုစတင်တိုက်ခိုက်တဲ့အချိန်မှာတော့တူမဟာနိုင်ငံပြင်ပမှာရောက်ရှိနေတဲ့အချိန်ဖြစ်လို့ဘလို့ခက်ခဲမျိုးစုံကိုရင်ဆိုင်ကျော်ဖြတ်နေရလဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်နဲ့တွဲဆုံမင်းမြတ်ရာမှာအဆိုတော်ကက်သရီနာကရင်ဖွင့်ပြောပြသွားတာကိုပထမပိုင်းအနေနဲ့တင်ဆက်ပြလိုက်ပါတယ
် Yeah so I'm from Zhytomyr it's a city in the center of Ukraine it's closed the next
ဒီမှာကဂျိုဒိုမီယာလို့ခေါ်တဲ့ယူကရိန်းအလယ်ပိုင်းခီးဗ်မြို့နဲ့နေတဲ့မြို့ကဒါတာပါကျွန်မက professional ဖျော်ဖြေအဆိုတော်တယောက်ပါပြီးတော့ကျွန်မတို့ DY ရဲ့ဦးဆောင်အဆိုတော်တယောက်လည်းဖြစ်ပါတယ်ကျမတို့အဖွဲ့ကနိုင်ငံတကာကဖျော်ဖြေရေးကုမ္ပဏီတွေနဲ့စာချုပ်တွေချုပ်ပြီးတော့ကမ္ဘာနိုင်ငံအနှံ့ကိုလနဲ့ချီအပျော်စီးသင်္ဘောတွေပေါ်မှာလှည့်ပတ်ပြီးတော့ဖျော်ဖြေခဲ့ကြပါတယ်။တရုတ်တူရကီနဲ့ဥရောပတကြောကိုကူးတန်းပြီးတော့ဖျော်ဖြေနေတဲ့အဖွဲ့တစ်ခုပါ။ကျမရဲ့ဘဝဟာပျော်ရွှင်မှုကောင်းတယ်လို့တကယ်အိမ်မက်ကိုလက်တွေ့အကောင့်ထဲပေါ်နေတာလည်းဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကိုကျွမ်းကျင်တဲ့ဂီတနဲ့ဝင်ဝေရှာပြီးတော့မိသားစုကိုထောက်ပံ့နိုင်တဲ့အခြေအနေဟာအမှုပညာသမားတိုင်းမှတ်နေတဲ့အိမ်မက်တစ်ခုပါပဲ။ဆင်းမဖြစ်ခင်တော့ကကျမတို့ Royal Caribbean Company နဲ့တန်မိုးရှိတဲ့ကမ်းလှမ်းချက်တစ်ခုလက်ခံရရှိခဲ့ပါတယ်။ဒါကတော့ American ပြည်ထောင်စုရဲ့အရန်နာမည်ကြီးတဲ့အပျော်စီးသင်္ဘောကုမ္ပဏီတစ်ခုကဖြစ်ပါတယ်။စာချုပ်က၈လတက်တန်းရှိပြီးတော့ American ပြည်ထောင်စုကိုအပျော်စီးသင်္ဘောနဲ့သွားရတဲ့အလဲအပတ်ခီးစဉ်ဖြစ်လို့ဒါကအခွင့်အလမ်းကောင်းတစ်ခုဖြစ်ခဲ့တယ်လို့ပျော်ရွှင်စရာတွေနဲ့လည်းကြုံတွေ့ခဲ့ရပါတယ်။အမေရိကန်ကလူတွေနဲ့အလုပ်အတူတူတွဲလုပ်ပြီးတော့အမေရိကန်သချင်းတွေနဲ့ဖျော်ဖြေရတာဟာဘဝမှာတကယ်အိမ်မက်မှတ်ခဲ့တဲ့အိမ်မက်တွေပါပဲပျော်ဖို့ကောင်းတာတစ်ခုကတော့ကျမရဲ့အမျိုးသားကလည်း DTY မှာ drum တီးနေတဲ့သူပါပြီးတော့ DY အဖွဲ့ဝင်တွေကတမျိုးတည်းသားတွေဆိုတော့အရန်ပျော်ဖို့ကောင်းပါတယ်ဒီလိုနဲ့ကျမတို့အဖွဲ့ရဲ့ပိတ်ရက်ဖြစ်တဲ့အချိန်ကျမတို့မက္ကဆီကိုနိုင်ငံကကော့စတိုမာရာကမ်းခြေမှာတချင်းလေးဖွင့်ပြီးတော့အနားယူနေတဲ့အချိန်ပေါ့ကျမကျမရဲ့အားလက်ရက်ကိုအကျိုးရှိရှိအသုံးချပြီးတော့ပင်ပန်းလို့လို့အခန်းကိုပြန်ပြီးအိတ်နေတဲ့အချိန်မှာတော့ကျမရဲ့အမျိုးသားကကျမကိုနှိုးပြီးတော့ဝမ်းနဲ့ခြေကွဲတဲ့အတန်နဲ့ခီးမျိုးတိုက်ခိုက်ခံရနေပြီလို့ပြောပါတယ်အဲ့တော့လေကျမလည်းလမ်းနိုးလာပြီးတော့မယုံလို့အခန်းထဲမှာရှိတဲ့တယ်လီဗီရှင်းကိုဖွင့်ပြီးတော့ကြည့်လိုက်တော့ရှိရှိသမျှအမေရိကန်ကထုတ်လွှင့်နေတဲ့သတင်း channel တိုင်းမှာယူကရိန်းနိုင်ငံရဲ့မြို့တော်ပေါ်ဘုံးကျတဲ့သတင်းတွေကိုဝေဝေဆာဆာဖော်ပြနေကြပါတယ် ကျမရဲ့ပထမဆုံးပေါ်လာတဲ့အတွေ့ကတော့ယူကရိန်းမှာကြံနေခဲ့တဲ့ကျမရဲ့သမီးလေးနဲ့ကျမရဲ့အမေပါပဲ။သူတို့အစင်မပြေကြရလာပေါ့နော်ကျမလည်းကျမသမီးလေးကိုပထမဆုံးဖုန်းခေါ်ကြည့်တော့သူတို့ဘက်ကညအချိန်ကြီးဖြစ်နေတော့ဘယ်သူမှဖုန်းမကင်ပါဘူးကျမလည်းမနေ့ကစောင့်ပြီးတော့ပြန်ခေါ်ကြည့်တော့မနေ့9နာရီလောက်မှကျမသမီးလေးနဲ့အဆက်အသွယ်ရပါတယ်သူတို့နေတဲ့နားမှာလည်းဒုံးကြီးပောက်ကွဲတန်ကြီးအထင်သာကြားနေရပါတယ်ကျမတို့နေတဲ့မြို့မှာကယူကရိန်းစစ်တပ်ရဲ့အခြေစိုက်စခန်းနဲ့လေတပ်တွေရှိနေတဲ့နေရာဖြစ်နေတာကြောင့်လည်းပါပါတယ်။ဒါကြောင့်ကျမတို့မြို့ဟာစစ်ဆဖြစ်ဖြစ်ချင်းမိနစ်ပိုင်းမှာပဲပထမဆုံးတိုက်ခိုက်ခံရတဲ့မြို့ထဲမှာပါဝင်ပါတယ်။ကျမဒါနဲ့ယူကရိန်းနိုင်ငံထဲကိုအရေးပေါ်ပြန်သွားဖို့စီစဉ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမသမီးလေးနဲ့အမေကိုအမြန်ဆုံးနိုင်ငံကနေကယ်ထုတ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအကြံစီကအနေရဲ့အလို့ကိုများပါတယ်။ခီးမြို့မှာရှိတဲ့လမ်းတွေကပိတ်ထားလို့တရားတော်များများလည်းဒုံးကျည်တွေထိမှန်ပြီးပျက်စီးနေပါပြီ။ပြီးတော့တင်ကားတွေကလည်းနေရာတကာမှာနေရာယူထားပါတယ်အရန်ကိုအနေရများတဲ့အခြေအနေပါယူကရိန်းနိုင်ငံရဲ့နယ်စပ်တွေနဲ့နေရာတိုင်းမှာတင်ကားတွေနဲ့စစ်တပ်တွေဖြန့်ကျက်ချထားတယ်လို့ယူကရိန်းဘက်ကသတင်းတွေမှာလည်းသတိပေးချက်တွေအဆက်မပြတ်ထုတ်လွှင့်နေပါတယ်တဖြည်းဖြည်းနဲ့တိုက်ခိုက်မှုတွေကလည်းအချိန်ပြင်းလာနေပါတယ်အဲ့ဒီအချိန်မှာယူကရိန်းမှာရှိတဲ့ခီးမြို့ဟာအကြီးအကျယ်တိုက်ခိုက်ခံရပြီးတော့ရုရှားလက်အောက်ကိုစောစီးစွာနဲ့ကျသွားခဲ့ပါတယ
် There were tanks so it was too dangerous.
သူမရနေမယ့်ရဆိုတော့ဘွားကနေတိုက်ပွဲတစ်ခုကြောင့်ပြောင်းလဲသွားခဲ့ရတဲ့ဘွားအနိုင်မြေတဲ့အကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်ရဲ့အစီအစဉ်မှာယူကရိန်းစစ်ပွဲမှာပြင့်မိနေတဲ့မိခင်နဲ့သမီးကိုကယ်ထုတ်ခဲ့ရပုံနဲ့ချစ်ခင်ရသူတွေဆုံးရှုံးနေရတဲ့အကြောင်းကိုဒုတိယပိုင်းအနေနဲ့ထုတ်လွှင့်မှာကိုဆက်လက်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ပြီးခဲ့တဲ့စနေနေ့ကဖလော်ဒါပြည်နယ်မှာကျင်းပတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မဲဆွဲရန်ပုံငွေရှာတဲ့ပွဲမှာတပွဲရက်နဲ့မှတ်တမ်းတင်လောက်အောင်အလှူငွေအများအပြားရသွားခဲ့ပါတယ်။သမ္မတဂျိုးဘိုက်တင်ရဲ့မဲဆွဲစည်းဝေးမှုတူကတော့ VOA နဲ့မင်းမြန်ရမှာဒီလိုမဲဆွဲရန်ပုံငွေရတာကရွေးကောက်ပွဲရဲ့အဆုံးဖြတ်မဟုတ်တဲ့အကြောင်းရှော့ပေါ်ပြောဆိုသွားပါတယ်။လေလာအကဲခတ်သူတွေကလည်းသမ္မတရွေးကောက်ပွဲအနိုင်ရဖို့မှာမဲဆွဲရန်ပုံငွေပမာဏဘလောက်ရတယ်လဲဆိုတာတစ်ခုတည်းနဲ့အနိုင်ရဖို့အမှမခံနိုင်ဘူးလို့ပြောဆိုကြပါတယ်။ VOA သတင်းတောက် Veronica Bodres Iglesias ရဲ့ဆမ်ဘာကိုကိုသိန်းထိုင်ဦးကပြောပြပေးမှာပါ။အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ပါရှင
်။ဖလော်ရီဒါပြည်နယ်ဘမ်ဘီစ်ကချမ်းသာကျွယ်ဝတဲ့တထည်တွေကိုဖိတ်ကြားတဲ့စနေနေ့ကမဲဆယ်ရန်ပုံငွေရှာတဲ့ပွဲတစ်ခုထဲမှာတပ္ပတောင်းဒေါ်နယ်ထရန့်အတွက်ဒေါ်လာသန်း50နဲ့5သိန်းရရှိသွားပါလေ။ရီပါဘလီကန်ပါတီတမတော်လောင်းဖြစ်များမျှော်လင့်ထားတဲ့ဒေါ်နယ်ထရန့်ကဒီမဲဆွေရမငွေဘွဲအခမ်းအနားရောက်မလာခင်မှာဒီပွဲကအောင်မြင်မယ်ဆိုတာအခိုင်အမာယုံကြည်တဲ့အကြောင်းအခုလိုပြောဆိုပါတယ်
အမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံပြန်ဖြစ်ရေးရည်မှန်းချက်အတွက်ပြည်သူတွေကထဲဝင်ကူညီခြင်းပါတယ်ချမ်းသာတဲ့သူတွေလည်းပါဝင်ခြင်းနဲ့ဆင်းရဲတဲ့သူတွေလည်းအတူတူအားလုံးအပြောင်းအလဲကိုလိုလားပါတယ်တိုင်းပြည်မှာလုံခြုံဆောင်ရွက်နေတာတွေကတော်တော်လေးညံ့ဖျင်းတဲ့အခြေအနေပါကမ္ဘာမှာအသုံးမကျတဲ့အခြေအနေကိုကျွန်တော်တို့ရောက်နေတယ်ဒါကိုအမြန်ဆုံးပြောင်းလဲပစ်ဖို့လိုပါတယ်
Democratic Party သမ္မတဂျိုးဘိုက်ဒန်ပြန်လည်ရွေးကောက်ခံရရေးမဲဆွယ်စည်းဝေးမှုတွေကလည်းနောက်ဆုံးရရှိတဲ့မဲဆွယ်ရမုံငွေစင်းကိုပြီးခဲ့တဲ့သတင်းမှတ်ကုန်ကထုတ်ပြန်ပါတယ်။ဘိုက်ဒန်ရဲ့မဲဆွယ်စည်းဝေးအကြီးအကျယ်ပြောရေးဆိုခွင့်ရှိသူ Kevin Moness ကအမေရိကန်ပြည်သူ36သိန်းလောက်ကသမ္မတဘိုက်ဒန်ရဲ့မဲဆွယ်ပွဲအတွက်တန်ကြီးရှိရှိထည့်ဝင်ကူညီခဲ့ကြတဲ့အကြောင်း VOA နဲ့ဆက်သွယ်မေးမြန်းခန်းမှာပြောဆိုပါတယ်။ရရှိပြီးသားငွေသား190သန်းကိုဖလို့သုံးဆွဲမယ်ဆိုတာကိုလည်းရှင်းပြသွားပါမယ်
More than 100 offices across the battle
ground အကျဉ်းနဲ့ရှင်းပြရမယ့်ဘီနယ်ရီမှာရုံးပေါင်း100ကျော်ဖွင့်ထားပါတယ်ဒီဘီနယ်ရီမှာပဲယာနဲ့ချီရဲ့ဝန်ထမ်းတွေခန့်ထားပြီးအာရှပစိဖိတ်ကျွန်းနိုင်ငံတွေကရောက်လာသူတွေလက်တီနိုနဲ့အာဖရိကန်အမေရိကန်မဲဆန္ဒရှင်တွေကိုပြစ်မှတ်ထားပြီးမီဒီယာတွေကတဆင့်မဲဆွဲစည်းရုံးဖို့အရင်ကမတုံးဘူးတဲ့တမိုင်းဝင်ဒေါ်လာတန်း30ကိုအသုံးပြုမှာဖြစ်ပါတယ်
စနေနေ့ကနောက်ဆုံးဒေါ်လင်ထရန့်ရသွားတဲ့မဲဆွေရမုံငွေပမာဏဟာရွေးကောက်ပွဲအောင်ဖို့အတွက်သိရင်းမကြည့်ဘူးဆိုတာကိုလည်းမွန်နက်စ်ကရှော့ပေါ်ပြောဆိုသွားပါလေ
That top donors to Joe Biden's campaign
Joe Biden ရဲ့မဲဆွေစည်းရုံးမှုတွေမှာထိတ်ဆုံးကထဲဝင်သူတွေဟာသူနာပြုဆီယာမားတွေဆီယာဆီယာမားတွေပါကျွန်တော်တို့အောက်ခြေကအလုတ်လုတ်တဲ့ပြည်သူတွေရဲ့ထောက်ခံပံ့ပိုးမှုနဲ့ရည်တည်တာဖြစ်ပြီးဒေါ်နယ်ထရန့်ရဲ့မဲဆွေစည်းရုံးမှုတွေနဲ့အဓိကကွဲလွှဲတဲ့အချက်လည်းဖြစ်ပါတယ်။ဒါကဒီရွေးကောက်ပွဲမှာအနိုင်ရမယ့်အကြောင်းရင်းပါ
။သမ္မတဘိုက်ဒန်တွေ့ရောသမ္မတဟောင်းထရန့်တွေ့ရော မဲဆယ်ရမငွေဘလောက်ရသလဲဆိုတဲ့ငွေကြေးပမာဏတစ်ခုတည်းကယူရိုပွဲနိုင်ရဖို့အတွက်အာမခံချက်မပေးနိုင်ဘူးဆိုတာကိုလေးလာစမ်းစစ်သူတွေကလည်းသုံးသပ်ပြပါလေရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံဘာမောက်ကမတ်ဟန်ဆန်ကစကိုက်ကနေခုလိုပြောပါလေ
The bigger problem that President Biden
ဒီမှာပိုင်းပေါ်ပြီးတော့ရင်ဆိုင်လာနေရတဲ့ပြဿနာတွေကတော့သူ့ပါတီတွင်အကွဲပြဲတချို့ရှိလာတာနောက်တတိပုဂ္ဂလမဲဆန္ဒရှင်တွေကိုပိုပြီးစီးရုံနဲ့အောင်လှုပ်ဖို့လိုလာတာတွေပါ Republican Party ထဲမှာမချေမနှက်ဖြစ်နေကြတဲ့မကြိုက်တော့တဲ့သူတွေကိုလည်းစီးရုံနိုင်မှုလိုလာပါတယ
် Iowa ပြည်နယ်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်က Stephen Schmidt ကလည်း Skype ကနေအခုလို VOA ကိုပြောပါတ
ယ် Trump has a solid base
Trump ကသူ့ကိုထောက်ခံတဲ့အမာခံအခိုင်အမာရှိပါတယ်။အင်မတန်စိတ်သက်ပြင်းပြပြီးတူးချင်းအနေနဲ့စိတ်အားထက်သန်တဲ့သူတွေပါ။ဒီအခိုင်အမာအမာခံထောက်ခံမှုပမာဏပိုကြီးထွားလာမလားတော့ကျွန်တော်မသိကြပါဘူး
။ Trump ရဲ့မဲဆွယ်စိုးရိမ်မှုတွေကို VOA ကဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိပါဘူး။ AB လ13ရက်နေ့ Pennsylvania ပြည်နယ်မှာ Trump နဲ့လူထုတွေ့ဆုံပွဲကျင်းပမယ်ဆိုတာကိုသူတို့ website မှာကြေညာထားပါတယ်။သမ္မတဘိုင်ဒန်အတွက်နောက်ထပ်မဲဆွယ်စည်းရုံးရေးရမုံငွေရှာတဲ့ပွဲကိုဒီသတင်းပတ်အတွင်းရှီကာဂိုမြို့မှာကျင်းပမှာပါသူရဲ့မဲဆွယ်စည်းရုံးရေးအခြေခံပြောရေးဆိုဝေးရှိသူမွန်နက်စ်ကဒါနဲ့ပတ်သက်လို့အသေးစိတ်ထုတ်ဖော်ပြောဆိုသွားတာတော့မရှိပါဘူးသမ္မတအနေနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါလာရောက်လည်ပတ်တဲ့ခီးစဉ်ပြင်ပြည်တွင်းပြည်ပရေးရာကိစ္စတွေနဲ့သတင်းတစ်ပတ်လုံးလုတ်ကင်ဆောင်ရွက်စရာတွေရှိနေတယ်လို့ဆက်ဆိုသွားကြပါမယ်
ဘရာဇီးလ်နိုင်ငံရီယိုမြို့ကသမိုင်းဝင်နှစ်တရာကျော်ဟိုတယ်ကြီးမှာနာမည်ကျော်ပြင်သစ်အမှုပညာရှင်ကြီးတစ်ယောက်ကအယောင်နဲ့သုံးပြီးထူးခြားတဲ့ဖန်တီးမှုတွေလုပ်ထားပါတယ်။ဇင်ကန်ဟိုတယ်ကြီးမှာတဲခိုသူတွေတည်းမဟုတ်ဘဲအပြင်ကနေဘယ်သူမှမမြင်တွေ့ခံစားနိုင်အောင်ဖန်တီးထားတဲ့လက်ရာတွေကိုမဆုမြတ်မွန်တဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးခံစားကြည့်ချရအောင်ပါရှင်။
ဘရာဇီးလ်နိုင်ငံရီယိုဒီဂျနဲရိုမြို့ကသမိုင်းဝင်အထင်ကြီးအစာအုပ်တွေထဲမှာနာမည်ကျော်ကိုပါကဘာနာပင်လယ်ကမ်းခြေဘက်ကိုမျက်နှာမှုထားတဲ့ကိုပါကဘာနာပဲလစ်ဟိုတယ်လေးတစ်ခုပါဝင်ပါတယ်။ခွဲလွန်သွားတဲ့မင်းသမီးလေဒီဒိုင်ယာနာအဆိုရော်ဂျီရော့စတီဝတ်တို့လိုနာမည်ကြီးတွေတဲခိုကြလေးရှိတဲ့ကိုပါကဘာနာပဲလစ်ဟိုတယ်ရဲ့တတန်းကနှစ်ပေါင်း100ကျော်ရှိနေပါပြီ။အခုလိုမျိုးဇိမ်ခံဟိုတယ်ကြီးတွေမှာနာမည်ကျော်အမှုပညာလက်ရာရှင်တွေရဲ့လက်ရာတွေကိုထားလေးရှိတာမှဒီမှာတော့ဟိုတယ်မျက်နှာစာမှာရောင်စုံပတင်းပေါက်တွေနဲ့ထူးခြားတဲ့အမှုပညာပြသမှုကိုတွေ့မြင်ရမှာဖြစ်ပါတယ်။မတူတဲ့အကြောင်းတွေနဲ့ပကြီးပပုအပါအဝဲအမှုပညာလက်ရာတွေကိုဖန်တီးတာမှနာမည်ကျော်တဲ့ကမ္ဘာကျော်ပြင်သစ်အမှုပညာရှင်ကြီးဒန်နီယယ်ဘူရင်ရဲ့လက်ရာတွေဖြစ်ပါတယ
်။ A priori j'ai eu complètement carte blanche.
ဒီဟိုတယ်သမိုင်းကြောင်းကိုတည်ထားတော့ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာတော်တော်အချိန်ပေးစဉ်းစားခဲ့ရပါတယ်။လုပ်လို့ရနိုင်တာတွေအများကြီးရှိပေမဲ့တော်တော်လေးခက်ခက်ခဲခဲလုပ်ရမှမျိုးတွေဖြစ်နေပါတယ်။နောက်ဆုံးတော့အလွယ်ဆုံးနဲ့လူတိုင်းအတွက်ဖြစ်မဲ့ဖန်တီးမှုမျိုးဆိုရင်မျက်နှာစာကပတင်းပေါက်တွေကအကောင်းဆုံးပဲလို့ကျွန်တော်တွေးမိပါတယ်။နေဘက်ပဲဖြစ်ဖြစ်ညဘက်ပဲဖြစ်ဖြစ်အထဲကပဲကြည့်ကြည့်အပြင်ကပဲကြည့်ကြည့်ကြည့်လို့ကောင်းလိမ့်မယ်ဆိုပြီးဖန်တီးပစ်ခဲ့တာပါ
။အယောင်တွေနဲ့အလင်းရောင်ရှိနေသမျှအမှုပညာဖန်တီးမှုတွေကိုစိတ်ကူးရှိတဲ့အတိုင်းဖန်တီးနိုင်တဲ့အမှုပညာရှင်ကြီးကလမ်းမဲကြီးပင်လယ်ကမ်းခြေမြို့မှာတဘာဝအလင်းရောင်နဲ့ဟိုတယ်ကြီးရဲ့အသွင်အပြင်ပြောင်းလဲသွားအောင်လုပ်ထားတာပါ
Parce que je pense que le jeu des couleurs à partir du moment où
အယောင်တွေမတူသမျှဘာအယောင်နဲ့မဆိုဖန်တီးလို့ရပါတယ်အယောင်တစ်ခုနဲ့တစ်ခု꽈သွားတော့မှအယောင်ရဲ့အယောင်တွေကိုပုံဖော်လို့ရတယ်လို့ကျွန်တော်ထင်ပါတယ်
အဖြူရောင်ဟိုတယ်ကြီးရဲ့မျက်နှာစာပတင်းပေါက်တွေကိုအနီအစိမ့်အပြာအဝါပန်းရောင်စားတဲ့အရောင်တွေတက်ဆင်ပြီးတော့နေ့နဲ့ညအမြင်မတူအောင်လို့အမှုပညာရှင်ကြီးဒန်နီယယ်ဘူရင်ကဖန်တီးထားပါတယ
် Oh I think I did it on purpose to be very different from beginning from the morning to night etc.
ဝနေ့နဲ့ညအမြင်လုံးဝကွဲအောင်ကျွန်တော်တမင်လှုပ်ထားတာပါကြည့်တဲ့သူရက်နေတဲ့နေရာအချိန်ပေါ်မူတည်ပြီးမြင်ရတာလဲကြွားသွားပါလိမ့်မယ်
နေဘက်ဆိုရင်နေရက်အလင်းရောင်နဲ့ပတင်းပေါက်ကြီးတွေပေါ်ကအရောင်တွေကိုတမျိုးမြင်ရမှာဖြစ်တယ်လို့ညဘက်ဆိုရင်လည်းအခန်းတွေထဲမှာထွန်းထားတဲ့မီးရောင်တွေနဲ့ရောင်စုံပတင်းပေါက်တွေမြင်ရအောင်လို့ဖန်တီးထားတာဖြစ်ပါတယ
် It's very visible when people open the light when they go into the room so it makes at night
ခန်းထဲမှာလူတွေရှိနေလို့မီးဖွင့်ထားရင်အရောင်တွေကိုထင်ထင်ရှားရှားတွေ့ရပါလိမ့်မယ်ညဘက်ဆိုရင်တော့ခန်းထဲမှာလူရှိတာမရှိတာပေါ်မူတည်ပြီးအရောင်တွေကိုမြင်ရမှာပါအားလုံးဘီးပိတ်အိတ်နေချင်းဆိုရင်တော့ဘာအရောင်မှမြင်ရမှာမဟုတ်ပါဘူး
နေရဲ့အလင်းရောင်မီးရဲ့အလင်းရောင်နဲ့ရောင်စုံပဒင်းပေါက်ကြီးတွေရဲ့အသွင်အပြည့်မြင်ရပုံကိုပြောင်းလဲသွားအောင်လှုပ်ထားသလိုဟိုတယ်အဝင်ဝမှာလည်းမတူတဲ့အကြောင်းတွေသုံးပြီးတော့ရောင်စုံအမိုးလှုပ်ထားပါတယ်နေထိုးတဲ့အခါမှာဟိုတယ်အဝင်မှာရောင်စုံကော်စောကြီးခင်းထားသလိုဖြစ်နေအောင်လို့အမှုပညာရှင်ကြီးကဖန်တီးထားတာဖြစ်ပါတယ
် Et pour les projections qui sont seulement sur la pergola
အဝင်ဝမှာမိုးထတာကပဲနေထိုးတဲ့အခါအသေးချာအရေးကြတာမြင်ရပါတယ်ပဒင်းပေါက်ကအကြောင်းတွေကတော့အရေးမကြတော့ဘာမှတည်တည်ချာချာမမြင်ရပါဘူ
းပြင်သစ်နိုင်ငံကဈေးခန်းအမှတ်တရစိတ်တွေကိုပိုင်ဆိုင်တဲ့ LVMH ကုမ္ပဏီပိုင်ဟိုတယ်ကြီးမှာသူ့ရဲ့ဖန်တီးမှုတွေကိုကျင်းငါးဘွင့်ဈေးခန်းဟိုတယ်ကြီးမှာလာတဲသူတွေမှမဟုတ်ဘဲအပြင်ကနေလည်းဘသူမဆိုမြင်တွေ့ခန်းစားနိုင်အောင်လို့သူကရည်ရွယ်ဖန်တီးထားတာဖြစ်ပါတယ
် Et tout l'ensemble est visible d'un seul coup d'œil pour les gens qui viennent ou non dans cette
ခုလိုလောက်ထားတာတွေကိုဟိုတယ်တွေကလူတွေပဲဖြစ်ဖြစ်အပြင်ကပဲဖြစ်ဖြစ်အားလုံးမြင်နိုင်ကြပါတယ်ဟိုတယ်ကိုလာသူပဲဖြစ်ဖြစ်အပြင်ကပဲဖြစ်ဖြစ်ဘယ်သူမှဆိုအားလုံးလှမ်းမြင်နိုင်ကြမှာပ
ါရီယိုဒီဂျနေရိုမြို့ကတမိုင်းဝင်စိန်ခန့်ဟိုတယ်ကြီးမှာကဘာကျော်ပြင်သစ်အမှုပညာရှင်ကြီးဒန်နီယယ်ပြူရန်ရဲ့လက်ရာတွေကိုပြသထားတာကိုမြို့ကန်တွေကလည်းသဘောကျခုံယူနေကြပါတယ်
É uma intervenção incrível que valoriza muito o Copacabana Palace, que é o ícone do Rio de Janeiro.
တကယ်ကိုထူးတဲ့ဖန်တီးမှုဖြစ်ပါတယ်။ Rio de Janeiro မြို့ရဲ့အထင်ကရကိုပါကဘာနာပယ်လေ့စ်ဟိုတယ်ကြီးကိုပို့ပြီးတော့ထူးခြားသွားစေသလိုဒီနေရာရှုခင်းကိုလည်းပို့ပြီးတော့မြင်ရတာတင့်တယ်သွားစေပါလေ။ခုံယူစရာပါ
။အခုလို Brazil နိုင်ငံ Rio de Janeiro မြို့ကကိုပါကဘာနာပင်လယ်ကမ်းခြေရှိမှရှိတဲ့ကိုပါကဘာနာပယ်လေ့စ်ဟိုတယ်ကြီးမှာကဘာကျော်ပြင်သစ်အမှုပညာရှင်ကြီးရဲ့လက်ရာတွေကိုဘသူမဆိုလာရောက်ကြည့်ရှုခန်းစားနိုင်တာကအင်မတန်ထူးခြားတယ်လို့ပြောနိုင်ပါတယ်။ Daniel Buren ကသူ့ရဲ့ဖန်တီးမှုတွေကိုလူတွေများနိုင်သမျှများများမြင်နိုင်အောင်လိုလားပုံရပါတယ်။2023အောက်တိုဘာလတုန်းကလည်းပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့စီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကောင်စီရုံးချုပ်လုပ်ထားတဲ့ Plus ရေနာအဆောက်အဦမှာပဒင်းပေါက်ကြီးတွေကိုအယောင်တွေသုံးပြီးတော့အမြင်ဆန်းအောင်လို့ဖန်တီးခဲ့ပါသေးတယ
်။ Ah le soleil est de mon côté là aujourd'hui et c'est toujours
နေအောင်ကကျွန်တော်တို့ဘက်မှာဒီနေ့ရှိတယ်လို့ပြောရမှာပါ။တကယ်တော့နေအောင်ကတရားရဂိုင်းနှုံးပုံဖော်ပေးသွားတာပါ။နေအောင်သာမရှိရင်ကျွန်တော်ဖန်တီးထားတဲ့လက်ရာတွေက90ရာခိုင်နှုန်းလောက်ပဲပေါ်လွင်မှာပါဒီထက်တောင်နည်းချေနည်းနိုင်ပါတယ
်မတူတဲ့အရာတွေအနေနဲ့အလင်းနဲ့အမှောင်မူတည်ပြီးတော့ပြောင်းလဲသွားနိုင်တာကိုအခြေခံပြီးတော့အမှုပညာတွေကိုဖန်တီးလေ့ရှိတဲ့အမှုပညာရှင်ကြီးရဲ့အခုလိုအမှုပညာလက်ရာတွေကိုနိုင်ငံဆုံးမှလုပ်ခဲ့ဘူးပါတယ်ဘရာဇီးလ်နိုင်ငံရီယိုမြို့ကကိုပါကဘာနာပယ်လေ့စ်ဟိုတယ်မှာတော့ Belmont ဟိုတယ်လုပ်ငန်းကြီးရဲ့အထူးအစီအစဉ်နဲ့မျက်နှာစာပဒင်းပေါက်ကြီးတွေကိုအမှုပညာလက်ရာတွေအဖြစ်နဲ့အသွင်ပြောင်းထားတာဖြစ်ပါတယ်နိုင်ငံပေါင်း26နိုင်ငံမှာဟိုတယ်ပေါင်း46ခုရှိတဲ့ Belmont ဟိုတယ်လုပ်ငန်းကြီးကသူတို့ရဲ့အခုလိုဈေးခန်းဟိုတယ်ကြီးတွေမှာကမ္ဘာကျော်နိုင်ငံကအမှုပညာရှင်တွေရဲ့လက်ရာတွေကိုဖန်တီးပြသမှုတွေလုပ်နေတာအခု2024ခုနှစ်အတွက်တော့ပြင်သစ်အမှုပညာရှင်ကြီး Daniel Buren ကိုရွေးချယ်ထားတာဖြစ်ပါတယ်။ Copacabana Palace အပါအဝင်နိုင်ငံဆုံးမှာရှိနေတဲ့ Belmont ဟိုတယ်လုပ်ငန်းကြီးရဲ့ဈေးခန်းဟိုတယ်6ခုမှာDaniel Buren ရဲ့လက်ရာတွေကိုဖန်တီးပြသသွားမှာဖြစ်ပါရဲ့ရှင်။ကျွန်မဆူမြန်မော်ပ
ါ။အခုတော့သတင်းချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ်။အပြည့်ခန့်ရဆယ်ရည်သဘောတူညီချက်ကိုလက်ခံဖို့အမေရိကန်ကဟာမတ်စ်အဖွဲ့ကိုအင်ကာနီမှာတိုက်တွန်းလိုက်ပါတယ်။ဂါဇာမှာသတင်း6ပတ်အပြစ်ရက်စဲပြီးဖမ်းဆီးထားတဲ့တရားခံတရားကြုံးနဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားရာနဲ့ချီလဲလဲရေးပါဝင်တဲ့မူကြမ်းကိုဟာမတ်စ်အဖွဲ့ကိုပေးထားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကသတင်းထုတ်တွေကိုပြောဆိုထားပါတယ်။ဥရောပနဲ့အာရှမှာတရုတ်နဲ့ရုရှားတို့လုံခြုံရေးပို့ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ကအင်ကာနီမှာပြောဆိုထားပါတယ်။မြန်မာနေဆက်အခြေအနေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့ထိုင်းဆိုရအရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူကျင်းပခဲ့ပြီးနောက်မြန်မာနိုင်ငံတွင်အစုအဖွဲ့အားလုံးနဲ့ဆွေးနွေးသွားရမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂကပြောတဲ့မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာအခြေမြင့်မရှိတစ်ဖက်သက်ဆွဆွဲချက်တွေသာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမကြာခင်ကခန့်အပ်ခဲ့တာမှလည်းတရားဝင်ဆက်သွယ်ပြောဆိုတာမရှိခဲ့ဘူးလို့အေဗီလာကိုရဲ့အင်ကာနိနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ ။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနှမ်းလောင်ဖြစ်ပါတယ်။မြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်အသားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့52.52 MHz တိတူကနေဖမ်းယူနိုင်စင်ကြပါရှင်။ကျမသင်္ကီထိုက်ပါ။